to the Voice of America in Burmese.
Mingland and Nekema, Washington Euro, VOA American, Tangani, Natana Sevi, April Lana Sakuni, Danilan in the Neki, a season go, Satin, Tony Nibabi, a cook yin song, the Dinrigo, Jama in Tinanga, Dinsamaba. Kabatawama, coronavirus, Kusa Muriha, a kusoyin, Tontan Nibati, Dolanibi, a toala, Ganta Murigule, Nia, Dom Yamyama, Selet, Chamet, Taze, Pibari. Kusamu and Nenge Jasin Lare Nang and Chumaro, Atoala, Ganta Murine, Yayi, Pipin Tare, Siwai Lung and Rigu, the PP Jim Pian Sabu, Pinsin Nijabare, Spain Nanga Martinuni Niga, Galing Erigu, the Rin Tau Bat, Dream, Patamazo J, Ain Turquin, Pian Bigabare, Yoga Kusamu, Tatia, and Yaso Pite, Italy Nanga Maro, Now by Kusamuri and Nenge, Biale, Yoja Lara Jau, Atoala, Ganta Muri, the PP, Pian Shabu, Pianibare, Coronavirus Kusamu, Satin, Pipua Gere, Dion Nanga, Wuham Yumaro, Diogane, Seung, De Guta, Can You Get Aduri, Alongu, Seungani, Bian Singuin, Bilai Bino, Dio Gemma Yi Yashi Riga, Deninguni Niga, Biobarishim. American Beat House Uga, Binet Choma, COVID-19, Kayoga Jao, The Dimbe Adoja, Baitare, Siwai Long and Rigo, The Pipinet, Bianle Satin, Pimbe Nibari. Dabimele, Gabama coronavirus Kusamu, a sozo nine and pite, American ma, Yoga Kusa Kayamune, Tesone, ye to a Salem Yama Nize Pitaja, Luzu Luwe Ganta Chadrigo, shop on a biggie, Timian Tantan, Pianle Muri, Lopo, Lu Ele Melu, Jamai, Janjin Duriga, the deep Benibare, American Pinhausu Nine, Siwai Lungandri, Pian Pimbo, Masagema, Yoga Bo Shimishi, Suse Murigu, and Nezo Nasa Domyambi, Lopo Lu Ele Melu, American Take Dan Kusa Yoga, Janjindu, Dr. Anthony Fauciga, Lungere Seniniga, Pioja Geraba. Nyamanangama, COVID-19 Yoga Bogu, Dekwe Suse Muri, Pulo Nine, Gobes 6,800, Kimmy Saji Dalo, Dessin, DC Roma Pitao, Jemma Yine Aksa Winji Tanaga, April Lana Sachoya, Denunguni, now by Ma Topian Jinagabare, Dessin Mu Abai Ma, Goza Nga, Yagai no DC Navy Pite, Gobes 6,800, Dakwe Sajigani, Dakwe Namuna Bao, Donya Shisa Leguye Pegu, Shinai, Dwin Sisena Ma Pitelu, Topian Jemma Popia Tabare, Winji Tanaye saw by Topian Jamaro, Coronavirus Kusa Kayadu, now ten, na u, Dushi Gere, Dwe, Nemanangama virus Kusa Kayadu bound, Diane, Lisa Chaya, Shidoabi Pitelu, Popia Tabare, Leshi Yoga Jang, they song to bound, Nga u Shinibare, Lu bound Chow Tong, Nayajo, Yoga Bo Shimishi, Susegeama, Kusa Kayadu Pi, Dia Lisa Chaya, Dushi Gere Jang, now so Topianet, Dakwe Sisemu Chini Sima, Popia Tabare. Nima Damero, a bintan, tossin, daikaine, yakainet, chintinere ma, a pime yatari bo, ubri me, yayasa, tapia murigu, nanganagani net, sozansisabo, lojo ye gonsi, and inet, a seaway sinkobo, walk a chin congress, W. K. Siga, downsu libare, Gabaka yoga, COVID-19, yensainiare, chima, yoga gawe, tencho ye, malone, me, sipuere, uzape, daikaine bi, a pime, pidure, te so niare, piaku, handana ye, lojo ye gonsi, and inet, winyau kunibo, W. K. C. Okata, gamsan, and san gavio ego, biobare,
di bama bia, patan, bima titi yau yau. ไก่ตวยနိုင်တာကုလသမဂ္ဂလုံခြုံရေးကောင်စီတစ်ခုပဲကျွန်တော်မြင်နေရပါတယ်ခင်ဗျအဲ့လို့ဆိုတော့လူသူအလောက်ကြီးဒေဂျီပြက်စီးတယ်နောက်ဒီလောက်ကြီးပြင်းမဲ့ပြည်သူတွေဆုံးရှုံးရတာဟုတ်ဒီလိုအကြည့်မနေပဲနဲ့တစ်ခုခုအဖြေရှာဖို့အချိန်ရောက်နေပေါ့နော်ဒါပြင်ကုလသမဂ္ဂပိုင်မော်တော်ကားတစ်စီးအပါအဝင်အပြစ်မဲ့ပြည်သူတွေကိုပြင်းမဲ့ထားပြီး
လက်နက်ကြီးတွေနဲ့ပုံကျဲပစ်ခတ်တိုက်ခိုက်တာတွေကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်ရှုံချကြောင်းWAMERICAN တမ်နက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိ
96.5 MHz 95.5 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 MHz 95.
ယောဂကူးစက်မှုတွေမဖြစ်သေးတာကိုဖြစ်မလာနိုင်ဘူးလို့တွက်ဆပြီးသတိပေါ်ရမနေကြဖို့ကိုလည်းဝန်ကြီးချုပ်ကတိုက်တွန်းလိုက်တာပါ။အိန္ဒိယမှာလူဦးရေထူထပ်များပြားတာ၊တန့်ရှင်းမှုမရှိတာနဲ့အခြေခံအဆောက်အုံစနစ်အားနည်းတာတွေကြောင့်ယောဂကူးစက်မှုပိုများလာတာတွေ့ရတယ်လို့လေ့လာသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုဂျွန်ဟော့ပ်စကင်းတက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်အရအိန္ဒိယမှာယောဂကူးစက်ခံရသူ 26,000 ကျော်ရှိပြီးသေဆုံးသူ 800 ကျော်ရှိနေပါတယ်။အလားတူစင်ကာပူနိုင်ငံမှာတော့တင်းငွေတွေတရက်တည်းမှာတင်ကိုဗစ်ရောဂါကူးစက်သူ930ကျော်ရှိတဲ့အတွက်စုစုပေါင်းကူးစက်ခံရသူ 13,000 ကျော်ရှိပါတယ်။မလေးရှားနိုင်ငံမှာတော့ရောဂါကူးစက်သူ 9,900 ကျော်နဲ့သေဆုံးသူ68ဦးရှိနေပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာနှိရှေကြရန်သူတွေဖြစ်လာကြတဲ့အာဖဂန်ခေါင်းဆောင်တွေနဲ့တာလီဘန်တပုန်နေကြတိုက်ပွဲတွေကိုဘေးခဏဖယ်ထားပြီးကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးကိုပိုအာရုံစိုက်လှုပ်ဆောင်ကြဖို့အမေရိကန်ပြည်ထောင်စုကထပ်မံတိုက်တွန်းလိုက်ပါတယ်။အာဖဂန်ညီညွတ်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇမေခါလီဇက်ကတနင်္ဂနွေနေ့တုန်းကအဲ့လိုတိုက်တွန်းလိုက်တာပါ။အာဖဂန်ပြည်သူတွေနဲ့တိုင်းပြည်ကောင်းကျိုးဒုက္ခခံစားစေဖို့အားလုံးရဲ့ဘုံရန်သူဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာနှစ်ဖက်စလုံးကကိုယ်စွမ်းညံစွမ်းရှိသမျှလှုပ်ဆောင်မှုပေါ်မူတည်နေကြောင်းခါလီဇက်ကအလေးထားပြောဆိုပါတယ်။ပြည်သူ့ကျန်းမာရေးဆောင်ရှောက်မှုစနစ်နှိမ့်ချနေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအခုဆိုရင်ကိုဗစ်ရောဂါဆက်လက်ဖြစ်ပွားနေပြီးလူ 1,500 ကျော်မှာကူးစက်ခံရသလိုသေဆုံးသူအနည်းဆုံး50လောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကြောင့်လူ၄ဦးထက်ပိုမဆုရလို့တားမြစ်ထားတဲ့ဟောင်ကောင်မှာဈေးဝယ်စင်တာတစ်ခုတည်းလူအင်အား300လောက်ကတနင်္ဂနွေနေ့မှာတချင်းဆိုပြီးဆန္ဒပြခဲ့ကြပါတယ်ဒါကိုလက်နက်နဲ့ဒိုင်းတွေကင်ဆောင်ထားတဲ့ဟောင်ကောင်အဓိကရုံးနှိမ်နင်းရဲတွေကလူစုခွဲခဲ့ကြပါတယ်ဆန္ဒပြသူအများစုဟာအနည်းရောင်အင်ဂျီကိုဝတ်ဆင်ထားကြပြီးစီဝဲစံတာတဲမှာဟောင်ကောင်လူမျိုးရေးဟာငါတို့ခေတ်ရဲ့တော်လန်ရေးပဲလို့ကြွေးကြော်ခဲ့ကြပါတယ်။ကျန်တဲ့ဆန္ဒပြသူတွေကတော့တလောကဖန်ဆီးခံရတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုနေကြတာပါ။အခုလိုနိုင်ငံရေးတင်းမာမှုတွေဖြစ်လာရတာဟာကိုရိုနာဗိုင်းရပ်စ်ကာလအတွင်းပြီးခဲ့တဲ့နှစ်ပတ်တည်းမှာဒီမိုကရေစီရေးတောင်းဆိုလှုပ်ရှားသူ15ဦးကိုဖန်ဆီးခဲ့တာကြောင့်ဖြစ်ပါတယ်။မတ်လကိုမိုင်းကိုရိုနာဗိုင်းရပ်စ်အန္တရာယ်ပိုဆိုးလာချိန်လူမစုကြဖို့ဟောင်ကောင်အစိုးရကတားမြစ်ခဲ့ပြီးနောက်အခုလိုလူစုလူဝေးနဲ့ဆန္ဒပြတာဟာပထမဆုံးချိန်ပဲဖြစ်ပါတယ်လူစုလူဝေးမလို့ရဆိုတဲ့တင်းကျပ်မှုတွေဟောင်ကောင်မှာစတင်ဖြေလျှော့လာပြီးနောက်အခုလိုလှုပ်လာတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေအပေါ်တရုတ်အစိုးရကတင်းတင်းကြပ်ကန့်တွယ်လာမှာကိုစိုးရိမ်နေကြပါတယ်ဟောင်ကောင်မြို့အုပ်ချုပ်ရေးနဲ့ပတ်သက်လို့တရုတ်အစိုးရကဝင်ရောက်ဆွဲဖက်မှုတိုးလာတဲ့အပေါ်ပိုစိုးရိမ်စရာတွေဖြစ်လာနေပြီးဟောင်ကောင်အနေနဲ့မြို့သားလူညုံရေးဥပဒေကိုတတ်နိုင်သမျှအမြန်ဆုံးပြဋ္ဌာန်းပေးဖို့ပြည်မအစိုးရခေါင်းဆောင်တွေကပြီးခဲ့တဲ့အပတ်တည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းရဲ့ဂျမ်းမာရေးမကောင်းဘူးဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲသူ့သုံးလေးရှိတဲ့အထူးရထားကိုနိုင်ငံအရှေ့ပိုင်းအပန်းဖြေမြို့ကသူ့ရဲ့အိမ်တော်ဝန်းထဲမှာရပ်ထားတဲ့ဂျိုဒူးတပ်ပုံတချို့ထွက်ပေါ်လာပါတယ်။မြောက်ကိုရီးယားအရေးဆောင်ကြီးအကဲခန့်နေတဲ့38 North ဆိုတဲ့ website မှာစနေနေ့ကဒီပုံတွေတင်ထားတာပါ။မြောက်ကိုရီးယားခေါင်းဆောင်ရဲ့မိသားစုအသုံးပြုတဲ့အတွက်ဒီလ21ရက်နဲ့23ရက်နေ့အထိဒီရထားကိုဝန်ဆန်းမြို့မှာရထားခဲ့တာလို့ website မှာဖော်ပြထားတာပါ။ဒါပေမဲ့အခုလိုရထားရထားတာကမြောက်ကိုရီးယားခေါင်းဆောင်ရှိနေတဲ့နေရာနဲ့ကျန်းမာရေးအခြေအနေကိုတော့သက်သေမပြနိုင်ကြောင်းလဲ38 North website ကပြောပါတယ်။ခေါင်းဆောင်ခင်ဂျွန်အွန်းဟာ AB15 ရက်နေ့မှာကျင်းပတဲ့မြောက်ကိုရီးယားနိုင်ငံကိုတီထောင်သူသူ့ရဲ့အဖိုးခင်မီဆွန်းရဲ့108နှစ်မြောက်မွေးနေ့ဂုဏ်ပြုပွဲကိုတက်ရောက်ဖို့ပြက်ခွက်ခဲ့ပြီးနောက်ပိုင်းခင်မီရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ခံမှန်းချက်တွေထွက်ပေါ်နေတာပါ။နော်တင်းနေလာနေမနက်ခင်သတင်းတွေကိုမန့်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ဆက်ခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ရွှေပြောင်းလှုပ်သားဒိတ်ငက်ချီအလုလုကင်နေတဲ့ဖက်ကန်နေမီမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုကောက်ွယ်ထင်းချုပ်ရေးကိုတတ်တတ်မှတ်မှတ်မဆောင်ရွက်နိုင်သလိုလက်လုံလက်စားအလုံးကိုလည်းအစိုးရရဲ့ထောက်ပံ့မှုလက်လှမ်းမမီတဲ့အကြောင်းပြောပြပါမယ်။ကျွန်မအသိကြီးထိုက်ပါကချင်ပြည်နယ်ဖားကန်ဒေသမှာကြောင်းမြတ်ဒူးဖော်ရေးလုပ်ငန်းခွင်တွေမှာတော့ COVID-19 ကူးစက်ပြန့်နှံ့မှုကိုကြိုတင်ကာကွယ်တဲ့အနေနဲ့ဝန်ထမ်းတွေလုပ်ငန်းခွင်အပြင်ထွက်ခွင့်ပိတ်ထားပါတယ်။အပြင်လူလည်းမဝင်ရပါဘူး။ဒါအပြင်လုပ်ငန်းခွင်အတွင်ကျန်းမာရေးစောင့်ကြပ်ကြီးရှုမှုကိုလည်းဆောင်ရွက်ထားတယ်လို့ဖားကန်မြို့နယ်ဆိုင်ရာပြည်သူ့လွတ်တော်အမတ်ဦးတင်စိုးက VOE ကိုပြောပါတယ်
။ဒီကုမ္ပဏီဝန်ထမ်းတွေဟာ ဒီလိုမှန်းခွင်မှာကလွယ်ပြီးသူတို့ကုမ္ပဏီရဲ့ site အပြင်ဘက်ကိုသူတို့ token လုံးဝမရှိပါဘူးခင်ဗျပြီးတော့မှသူတို့တွေကိုဟိုဒီကုမ္ပဏီတစ်ခုကုမ္ပဏီအတွက်နေ့စဉ်လိုအပ်ချက်ရှိတဲ့ဒီစာနာရေးခါနဲ့ပတ်သက်ပြီးတော့မှအဝေးထွက်တဲ့လူရဲ့ရေမောင်းရဲ့ဒီလူတွေကိုပဲသူတို့အပြင်ထွက်ခွင့်ပေးပါတယ်
24နာရီအချိန်ပြည့်အလုပ်လုပ်တဲ့ကျောက်စိမ့်တူဖို့ရေလုပ်ငန်းခွင်တွေမှာ COVID-19 ကာကွယ်တားဆီးရေးအတွက်စီမံကိန်းချချက်မှတ်ဆောင်ရွက်နိုင်ပေမဲ့လို့လဲဒီကျောက်တူဖို့ရေလုပ်ငန်းတွေရဲ့မြေစာဘုံတွေမှာထောင်နဲ့ချီတဲ့ရေမစေးကျောက်ရှာကြသူတွေအတွက်တော့ကာကွယ်တားဆီးရေးမလုပ်နိုင်ပါဘူ
းဒီ COVID-19 ကဒီမစေးဆိုတဲ့နေ့စဉ်နဲ့မှရာထောင်တောင်းချီနေတဲ့လူအဖွဲ့တွေဝင်သွားခဲ့ရင်ကျွန်တော်တို့ဘလို့မှအကွေတားရှိလို့မရနိုင်တော့တဲ့အနေအထားရှိနေပါလေ။ကျွန်တော်တို့ဆိုရင်ကလည်းအမှန်တမ်းမှဆိုရင်ကြောင်းတဲ့အနေအထားပါ။ဒီလူအုပ်တွေကတော့ကျွန်တော်တို့ဘယ်လိုမှအဲကျွန်တော်လူစုလူဝေးမလုပ်နဲ့လို့မရှာဘူးကနဲ့ဆိုမှကျွန်တော်တားရှိလို့လည်းမရတဲ့အနေအထားကြတော့ဒီလူတွေကိုကျွန်တော်ဖန်ခတ်မြို့နယ်တွေကို COVID-19 မရောက်လာအောင်တော့ကျွန်တော်တောက်ဆန်းမ်းများအလုံးဝိုင်းဝန်းပြီးတော့မှကာကွယ်တားရှိမိကြပါလေ။ဟုတ်ကဲ့
။ဖားကန့်ကိုအဝင်အထွက်လုပ်တဲ့ကားတွေကိုကြက်မှဆောင်ရွက်နေကြတာဖြစ်ပါတယ်။ဆွန်ပြည့်မြေစာဘုံတွေထဲမှာရေမစေးချောက်ရှာပွေပြီးစားဝင်နေရရက်တီကြတဲ့လူတို့အတွက်အစိုးရရဲ့ COVID-19 ကာလအထောက်ပံ့ကလည်းမလုံလောက်ဘူးလို့ပြည်သူ့လွတ်တော်အမတ်ဦးတင်ဆိုးကပြောပါတယ
်။တော့ကျွန်တော်တို့ရေမစေးဥယျာသိမ်းနေရှိပါတယ်။တိုင်းရေမစေးပါ။ကျန်တဲ့ဒီရက်ခွက်ထဲမှာလေဒီကျောင်းကချမ်းမလုပ်စားရုံနဲ့ပေါင်းလိုက်မယ်ဆိုရင်လည်းလူမဟုတ်ဘူး။တော့ဒါပေမဲ့ကချင်ပြည်တဲ့လုံးဝကြီးလိုက်တဲ့အခါကျတော့လေကျွန်တော်ဖက်ကဒီအချိန်ကလူသားစားတွေအတွက်ထောက်ပံ့ပေးနိုင်မှုဟာအများဆုံးပါ။เนาะကျွန်တော်3000နဲ့1500ကျော်ကျွန်တော်ထောက်ပံ့ပေးနိုင်ခဲ့ပါတယ်
။ COVID-19 ကူးစက်ပြန့်နှံ့မှုတွေကာကွယ်တားဆီးနိုင်ရေးအတွက်လူစုလူဝေးမလုပ်ဖို့တတ်မှတ်ချက်အတွင်အပြင်မထွက်ဖို့စတဲ့စီမျက်စိကမ်းတွေအစိုးရကထုတ်ပြန်ကျင့်သုံးနေပေမဲ့ဖားကန်မှာတော့ဒီစီမျက်စိကမ်းတွေတင်းကျပ်လို့မရတဲ့အခြေအနေရှိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကချင်ပြည်နယ်မှာပထမဆုံး COVID-19 ကူးစက်ကံအတီးပြုတ်လူနာတဦးစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်လူထူထပ်ပြီးထိမ့်သိမ့်ရခဲ့တဲ့ဖားကန့်လိုဒေသမျိုးတွေအတွက်စိုးရိမ်နေကြတာပါရန်ကုန်ကဆက်ရုပ်တစ်ခုမှအလုပ်လုပ်ခဲ့ပြီးတဲ့နောက်ကချင်ပြည်နယ်မိုးညင်းကိုပြန်လာသူတဦးမှာ COVID-19 ကူးစက်ခံထားရကြောင်းအတီးပြုတ်ခဲ့ပြီးမြေကြီးနားဆေးရုံကိုပြောင်းရွှေ့ကူတာပေးနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတနင်္ဂနွေညကသတင်းထုတ်ပြန်ထားပါတယ်ရှင်
။ကျမကစုမမရှင်အခုတော့ရန်ကုန်တိုင်းနယ်ကမြို့နယ်တချို့မှာကရောဂါဖြစ်နေတဲ့ချိန်အိမ်ဒီထဲမှာပဲနေကြဖို့ကျန်းမာရေးဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူတွေတိုးလာနေချိန်မှာပဲကူးစက်မှုတွေကိုထိန်းချုပ်နိုင်မှုရန်ကုန်တိုင်းတွင်းကမြို့နယ်တချို့မှာနေအိမ်တွေထဲမှာပဲနေကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တာပါ။1995ခုနှစ်ကူးစက်ရောဂါများကာကွယ်နိုင်ရေးဥပဒေပုံမှန်21ပုံမှန်ကွဲခါခွေးပါလုတ်ပိုင်ခွင့်အရာထုတ်ပြန်လိုက်တာဖြစ်ပြီးစနေနေ့မှာစတင်အသက်ဝင်ခဲ့တဲ့အမိန့်အရတာမွေမြို့နယ်ဘိုးတထောင်မြို့နယ်နဲ့မင်္ဂလာတုံမြို့နယ်သုံးမြို့နယ်မှာနေထိုင်သူတွေမလိုအပ်ဘဲအပြင်မသွားကြဖို့တားမြစ်ထားတာဖြစ်ပါတယ်။မဖြစ်မနေဈေးဝယ်ထွက်တဲ့ဆိုရင်တဦးပဲထွက်ဖို့ဆေးရုံဆေးကဲသွားတယ်ဆိုရင်လည်းနှစ်ဦးထက်မပိုကြဖို့အပြင်ထွက်ရင်လည်းဗဇက်နှကောင်းစီတွေဝစ်ကြဖို့ကိုလည်းသတ်မှတ်ထားပါတယ်။အမိန့်အရတော့သက်ဆိုင်ရာရက်ကွက်မြို့နယ်တွေတဲ့ခွင့်ပြုချက်ရထားတဲ့ရင်တွေသာတွာလာခွင့်ရှိမှာဖြစ်ပြီးအမိန့်ကိုမလိုက်နိုင်ရင်တော့အရေးယူခံရမှာပါ။ရန်ကုန်မြို့ကတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းအောင်ကတော့ထောင်တန်းငွေတန်းအပါအဝင်အရေးယူအပြစ်ပေးခံရနိုင်တဲ့အမိန့်ဖြစ်တဲ့အတွက်အများပြည်သူသိအောင်ရှင်းပြဖို့လိုတယ်လို့ပြောပါရယ
်ကူးစက်ရောဂါများကာကွယ်နည်းနည်းဥပဒေဆိုတာကနဝတ္တလက်ထက်မှာပြဋ္ဌာန်းခဲ့တာပါအဲ့ဒီပြဋ္ဌာန်းချက်မှာပုံမှန်နှစ်ကကြီးမှဆိုရင်ကူးစက်ရောဂါကိုအဓိပ္ပာယ်ဖွင့်ထားပါတယ်ဒီဥပဒေကိုပြဋ္ဌာန်းခြင်းကလူအဖွဲ့အစည်းတစ်ခုလုံးကိုယောဂဘေးကကူးစက်ပြီးဒုက္ခရောက်ရမှုတွေကနေလွတ်ကင်းအောင်ဆိုပြီးတော့အဲ့ဒီလိုပြဋ္ဌာန်းပေးတဲ့ဥပဒေကိုမလိုက်နိုင်ရင်တော့ဖြင့်ဥပဒေရအရေးယူလို့ရပါတယ်အခုတာမွေရဲ့ဘိုးတထောင်ရဲ့မင်္ဂလာတုံရဲ့လို့ဆိုပြီးတော့ပြဋ္ဌာန်းနေကြအဲ့တော့အဲ့ဒီလိုထုတ်ပြန်တဲ့ဥပဒေတွေကိုလိုက်နာဖို့ပြက်ကွက်မယ်ဆိုရင်ပြင်ဆင်ချက်တွေအရဆိုပြစ်ဒဏ်နေရာလဲတိုးထားတယ်အခုကျွန်တော်တို့ဖြစ်နေတဲ့ COVID-19 အင်မတန်အန္တရာယ်ကြီးတဲ့ရောဂါရောက်နေလို့ပါ
။ကျန်းမာရေးပညာပေးလုပ်ငန်းတွေမှာကုညီဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကဒေါက်တာကိုကိုထွေးကတော့ကိုယ်တိုင်လည်းကူးစက်မခံရအောင်တခြားသူတွေလည်းထပ်ဆင့်မကူအောင်ကျန်းမာရေးဝန်ကြီးဌာနရဲ့ထပ်ဆင့်ထုတ်ပြန်ချက်တွေကိုလိုက်တာဖို့တိုက်တွန်းထားပါတယ်။
ဆိုရတော့ဒါတို့ပြည်သူလူထုအိမ်မှာပဲနေပြပါလို့ပြောတာအဲ့တော့အဓိကတော့အိမ်မှာနေဖို့ကတော့အရေးကြီးတယ်တင်းရဲ့ဘုံဘုံနောက်ထပ်တလားလောက်တာမြူတိုင်းမြူတိုင်းအားဒါနေနိုင်နေဆိုရင်ကျွန်တော်တို့ဒီ virus ကတော်တော်လေးဟို clear ဖြစ်သွားမှာဟိုအိမ်ကနေပြီးမဖြစ်မနေထွက်ရမယ့်လူမျိုးကြရဲ့အလုပ်သွားရမယ့်အစိုးရဝန်ထမ်းအဲ့လိုမျိုးကြရဲ့တယောက်ထွက်ပေါ့လေတကယ်လို့စိတ်ကတော့ပြရမယ့်လူမျိုးဆိုရင်တော့နှစ်ယောက်ထွက်ပေါ့နောက်တော့တော့အိမ်မှာပဲနေပါနော်ကျွန်တော်ကျမကြီးဝန်ထမ်းနေဘက်ကနေလဲအဲသူတို့ဘက်ကတောက်ဆစ်ချင်တာတော့အိမ်မှာပဲနေပြပါအပြင်ထွက်လို့ရောဂါရည်ဖြစ်ကျွန်တော်တို့ရေထွက်လဲအရန်အဲဒုက္ခများပါတယ်ဒီဘက်ကကျမကြီးဝန်ထမ်းနေလဲဆေးရုံဒီမှာလူတွေရဲများနေတယ်မတက်နိုင်ဆုံးအိမ်မှာပဲနေပါလို့
ကျမကြီးဝန်ကြီးဌာနကတက်နိုင်သမျှအပြင်မထွက်ဘဲအိမ်ထဲမှာပဲနေကြဖို့ပြောထားပေမဲ့ကျမ်းမာရေးကိစ္စအပါအဝင်အရေးပေါ်လိုအပ်ချက်အရာသွားလာမယ်ဆိုရင်တော့သက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်နဲ့သွားလာခွင့်ပြုထားပါတယ်။ကမ္ဘာကယောဂါနဲ့ကြုံနေရတဲ့အရေးပေါ်အခြေအနေမျိုးမှာလိုအပ်ချက်အရာထုတ်ပြန်တဲ့အမိန့်တွေကိုတော့လိုက်တာဖို့လိုတယ်လို့လည်းရှေ့နေဦးရောဘတ်ဆန်ကပြောပါတယ
်။သက်ဆိုင်ရာဝန်ကြီးဌာနများကလည်းအမိန့်ညင်ကြားချက်များကိုအချိန်မီတပြင်းညီထုတ်ပေးဖို့လိုပါတယ်။ထုတ်ပေးတဲ့အမိန့်နဲ့ညင်ကြားချက်တွေကိုလည်းပြည်သူလူထုကမိမိအပါအဝင်အများပြည်သူရဲ့အကျိုးအတွက်လိုက်နာကြပါအဒွတ်တက်တာမလုပ်ပါနဲ့တချို့ကျွန်တော်တို့တွေ့နေရတာအဒွတ်နေတက်ပြီးပြဿနာရှာတယ်ဒါတွေမကောင်းပါဘူးမလုပ်ကြပါနဲ့လို့ပဲကျွန်တော်ကတော့လေးလေးစားစားမြစ်တရက်ကတောင်းပါပါတယ
်ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တနင်္ဂနွေနေ့မနေ့9နှစ်အထိထုတ်ပြန်ချက်မှာတော့နောက်ဆုံးအတည်ပြုလိုက်တဲ့သူ2ဦးအပါဆိုရင်တော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရသူစုစုပေါင်း146ဦးအထိရှိသွားပြီဖြစ်ပါတယ်ရှင်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုမြန်မာအရေးရှင်ရိကန်ကိုထုတ်လွှင့်ပေးပါမယ်။ကျွန်မခင်မျိုးသက်ပါ။ကချင်ပြည်နယ်ထဲမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်ကချင်လူထုရဲ့သဘောထားဘလို့ရှိတယ်ဆိုတော့ကချင်ငင်းချမ်းရေးကွန်ရက်ကဒေါခွန်ကြာကိုရန်ကုန်ဗီဝေရုံးကမ်းမှာတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီ။ကျောင်းမြတ်ရတနာနဲ့တတုတူးဖော်မှုတွေအပြင်စိုက်ပျိုးရေးကဏ္ဍမှာပါကြီးစိုးနေတဲ့တရုတ်လုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးကချင်လူလူဘလို့စိုးရိမ်နေကြတယ်ဆိုတော့ကိုသိရအောင်နော်ကျောက်ဆင်းပြီးတော့နောက်ဟိုလူပြောများနေတာပေါ့နော်နောက်ဗမာနိုင်ငံမှာဟိုရှိနေတဲ့တတုတူမြေရှားတတုပေါ့နော
်
မြေရှားတတုတူဖို့လို့ဒီပြက်ကချင်ဒေသမှာပျက်စီးမှုတွေအများကြီးတယ်အဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းမြေရှားတတုကတော့ဒီအဲနေဇတ်တစ်ချောင်းမှာပေါ့ဒီကမ်ပိုက်တီနေနဲ့ပေါ့ဒီဘီတုစစ်တွေရှိနေတဲ့နေရာရယ်ပြီးလို့ရှိရင်တော့ဒီချီဖွေနေရာတွေဒီညာတွေကပို့ပြီးအများဆုံးဖြစ်နေတယ်ဒါပေမဲ့ဒီလွယ်ကျင်နာနီအထိကျမတို့ကချင်ဒီအဲခရိုင်ကိုရှိတဲ့နေရာတွေမှာလည်းရှိနေတယ်ပေါ့အဲ့တော့တော်တော်များများကတော့ဒီအရာတွေကိုသူတို့တွေကဒီမြေရှားကိုထုတ်လုပ်ပုံမှာဟိုဟာ mining တခုတည်းမဟုတ်ဘဲနဲ့ထုတ်လုပ်ပုံအစစ်အစင်ကထိခိုက်ပါတယ်အဲ့တော့ပထမဥဆုံးကတော့ဒီ2 for ာအနက်ကြီးတစ်2 for တဲ့အခါတောင်းပြီးတလုံးပြီးတလုံးကျမတို့မျက်စိထဲမှာပျောက်ကွယ်သွားတယ်ပေါ့ပြီးရင်အဲ့ဒီတထဲမှာမြေရှားကိုပြန်ပြီးရရှိဖို့အတွက်ဖြော်ထားတဲ့သူတို့ရဲ့ chemical တွေပေါ့ဒါပါဓာတုပစ္စည်းတွေဒီဥစ္စာတွေရဲ့ဆွန့်ပစ်ရေးဟာအကုန်လုံးမြေချောင်းအင်အိုင်တဲကိုပဲပြောင်းဝင်လာတယ်။နောက်သူတို့ဇီးရနေပြီးရတဲ့ဒီအနေကိုမြေပြန်ဖုတ်တဲ့အခါတတော်လုံးတတော်လုံးပြုံးအောင်ဘူးဒီတစ်တွေခုတ်ပြီးတော့မှဒါမြေဖုတ်ရတာဖြစ်တယ်။ဒီမြေနဲ့ကိုဖုတ်ပြီးတော့မှလောင်စာအများကြီးတုံးရတာဖြစ်တဲ့အတွက်ကြောင့်မြေရှားရှိတဲ့နေရာမှာတရွာလုံးတတော်လုံးဒီတကြွန်းလုံးကိုပျက်စီးတာဖြစ်တယ်။အခုချီဖွေမှဆိုရင်ကျမတို့ဒီချောင်းတစ်ချောင်းပေါ့နော်ဒီချီဖွေမြင့်ငယ်တစ်ခုကပျက်စီးသွားပြီဖြစ်တယ်ပေါ့။နောက်အဲ့ဒါနဲ့ပတ်သက်ပြီးတော့မှမြေရှားတတုတူတာလည်းတကယ်တော့တရုတ်ကုမ္ပဏီဖြစ်တယ်။ပြီးတော့ချီဖွေလေးဆိုပြီးမှဒီကျမတို့အမ်မေခမြင့်မှ ဒီဆောက်ထားတဲ့ဒီရေကာတာငင်ဟာဒီလက်စစ်ထုတ်တဲ့ရေကာတာငင်ဟာလည်းဒီကုမ္ပဏီဖြစ်တယ်အဲ့တော့ကုမ္ပဏီတစ်ခုထဲမှာတော့တို့အနေနဲ့ဒီမီရှာနဲ့ပတ်သက်ပြီးတော့တို့တိမာမှုတွေဖြစ်တယ်ဘာဖြစ်လို့လဲဆိုမီရှာကတူလိုက်တာကဒီရေကာတာရဲ့ထိတ်မှဖြစ်တဲ့အခါကျတော့အနေတွေအားလုံးကရေကာတာထဲဝင်နေတယ်အဲ့ခါကျတော့တို့မပြောလင့်ထားတဲ့ဒီအဲဆယ်နှစ်ကျော်လောက်မှကြာမဲ့အနေဟာ၃နှစ်လောက်တွင်းမှကြာသွားတဲ့အခါမှာကုမ္ပဏီကနေလည်းပြန်ကန့်ကွက်တာရှိတယ်သို့တော်လည်းပဲတရုတ်ကုမ္ပဏီတွေရဲ့လုံထုံလုံနေရတော့တရုတ်ကုမ္ပဏီချင်းချင်းတဘောဒီ conflict policy တိမာမှုဖြစ်ရင်တရုတ်နိုင်ငံမှာမဖြစ်ဘဲနဲ့မြန်မာမျိုးပေါ်မှာပြန်ဖြစ်လေးရှိတယ်အဲ့ဒါကတော့အခုမြန်မာမျိုးပေါ်မှာပဲတို့တွေကတစ်ဖက်ကိုအဲဆော်ပြီးတော့မှဒီမီရှာလုပ်တဲ့ကုမ္ပဏီကိုကန့်ကွက်ခိုင်းတာမျိုးဒါမျိုးတွေလည်းလုပ်တယ်ပေါ့သို့တော်လည်းပဲဒီ data ခံနေအတွက်ကတော့အချင်းကျက်ထက်ရောက်ပါတယ်မဖြစ်လို့လဲဆိုရင်တော့ဒီမီရှာတတုကိုတူးတဲ့အချိန်မှာလဲ B2 စစ်တို့ဒါတွေကပေါ့ပါဝင်နေတာဖြစ်တယ်နေကြာဆောင်တတ်တယ်လဲပါဝင်နေတာဖြစ်တဲ့အခါကျတော့ကန့်ကွက်မယ်ဆိုရင်လည်းပဲဒါအန်ဒီရှိတယ်ပေါ့နော်တို့အတွက်လဲအဲ့တော့သူတည်တနာသွားလုပ်တဲ့လူတွေအတွက်တော့မှအန်ဒီရှိပါတယ်အခုဒီမီရှာကိုတော့ဒီကင်တွေတာဒီတစ်ခါမှပဲဒီဒီဇင်ဘာလအထက်မှမှာပဲကျမတို့ပထမဦးဆုံးအကြိမ်မြင်ဘူးတာဖြစ်တယ်ပေါ့နော်ဒီဇင်ဘာနဲ့ဇန်နဝါရီဒါပေမဲ့ဒီမီရှာတွေတူးနေတာနှစ်ပေါင်းများစွာရှိနေပြီရှင်တောင်တွေလည်းအများကြီးပြုံးပြီပေါ့ဒါတွေကိုဒီအရက်ပဲဖွဲ့စည်းတွေကလည်းမကြာခဏတော့អော်နေတယ်သို့တော်လည်းပဲအေးအေးမှုကဒီလာလာမှဆက်လာပေါ့ဟု
တ်ကဲ့ဆရာအခုနောက်ဆုံးတစ်ခုပေါ့နော်အခုပူတာဟိုဘက်မှာဒီပေါ့နော်တရုတ်ကုမ္ပဏီတွေနဲ့ဒီမြန်မာနိုင်ငံအတွင်းမှာဒီ data ဟိုကပေါ့နော်သူတို့ virgin land လို့ခေါ်တယ်မထီရမတို့ရသေးတဲ့နေရာပေါ့နော်အဲ့နေရာမှာတဘာဝဘေးမဲ့တော်တွေလည်းလှုပ်ထားပါတယ်အဲ့နေရာမှာတက်တူရှာဖွေ24ရက်အတွက်လှုပ်မယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီဘလောက်များသိထားပါလဲတော်ခွန်ကြတို့
အဲ့တော့2019နှစ်စပိုင်းလောက်ထိကတော့ဒီတရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Mongolia Dojin ကုမ္ပဏီပေါ့နော်ဒီကုမ္ပဏီကတူးဖော်မယ်လို့ပြောတဲ့အခါမှာဒေတာခံနေလဲဆန္ဒပြကြပါတယ်ပြီးတော့အမျိုးသားဥယျာဉ်ထဲမှာဝင်းတူးမှာဖြစ်တဲ့အတွက်ကြောင့်မလို့တဘာဝပတ်ဝန်းကျင်ထိခိုက်မှာဖြစ်တယ်ဆိုပြီးဆန္ဒဖော်ထုတ်တာတွေလည်းရှိကြပါတယ်ဒါနဲ့နောက်ဆုံးကျတော့ဒါပြည်နယ်ကိုထိခိုက်တာဖြစ်တဲ့အတွက်ကြောင့်မလုပ်တော့ပါဘူးဆိုပြီးမှပြန်ပြီးရပ်ဆိုင်ထားပါတယ်ဆိုပြီးသတင်းမီဒီယာများအနေနဲ့တစ်ဆင့်ကျမတို့ပြန်တွေ့ရပါတယ်သို့တော်လည်းပဲဒီလွန်ခဲ့တဲ့ဒီဇင်ဘာလတုန်းကကျမတို့လည်းပူတာအိုရောက်တဲ့အချိန်မှာဒီတက်တူကုမ္ပဏီတွေနဲ့အတူဒီနိုင်ငံတော်ကချင်းပြည်နယ်အစိုးရကတာဝန်ရှိသူများလည်းရောက်နေပါတယ်အခုချိန်မှာကျမတို့ဒီတင်းစာမှာအပိုင်းအစာလေးတွေ့တာကတော့ဧက3တိန်းမှာကုမ္ပဏီ4ခုကိုစပြီးတော့မှချထားဖို့အတွက်စူးစမ်းသလားသို့တော်လည်းပဲအဲ့မှာတော့ကျမတို့အနေနဲ့တော့ချပေးလိုက်ပြီဆိုတာတော့မတွေ့ဘူးပေါ့ဒါပေမဲ့ဧက3တိန်းဆိုတာဒီပူတာအိုနီယာမှာဒီတက်တူချာခွေကြီးအတွက်ပေးတယ်ဆိုတာတော်တော်များပါတယ်။ဘာဖြစ်လို့ပြောတယ်လဲဆိုရင် AIOD data ဟာဒီအရှိတောင်အာရှတစ်ခုလုံးရဲ့တစ်ခုတည်းသောရေခဲတောင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာသာရှိတာဖြစ်ပါတယ်။ပြီးလို့ရှိရင်တော့မြန်မာနိုင်ငံက AIOD အပါအဝင်မြစ်ချောင်းတော်တော်များများရဲ့ရေဝေရေလဲ data လည်းဖြစ်တယ်။ဒီညာပြည့်စည်သွားပြီဆိုရင်ကျမတို့ AIOD လည်းပြည့်စည်တာနဲ့အတူတူပဲဖြစ်ပါလိမ့်မယ်။ဒါမဲ့ဒီညာမှာတူးဖော်လိုက်တဲ့အခါမှာတဘာဝပတ်ဝန်းကျင်နဲ့ပြုံးတီးသွားတဲ့အခါမှာရေဝေရေလေးတွေမကဘူး။အဲ့မှာရှိနေတဲ့ဒီကျမတို့ထိမ့်သိမ်းရမယ့်ဒီတောရိုင်းတရိษံဒီbiodiversity ပေါ့နော်ဇီဝဒီမျိုးပွဲတွေအကုန်လုံးကိုလည်းကျမတို့ချိခိုက်သွားမှာဖြစ်ပါတယ်။ပြီးတော့အရန်ကိုရှာပါတဲ့ဒီဥမာဆိုရင်တော့တိခွနဲ့လိုမျိုးမချစ်ဦးလို့ခံတောင်းမြစ်တို့ကအစဒီညမှာပဲရှိတာဖြစ်တယ်။အဲ့တော့ဒီကျမတို့အကုန်လုံးကိုပျက်စီးသွားနိုင်တယ်။အဲ့တော့တော်တော်များများကတော့ပြောပါတယ်ဒီ exploration ပေါ့ဆန်းသက်ရှာဖွေတာဖြစ်တဲ့အတွက်ကြောင့်အန်ဒီမရှိဘူးလို့ပြောတယ်။သို့တော်လည်းပဲမြန်မာနိုင်ငံမှာကျင့်သုံးနေတဲ့လက်ရှိဒလီကတော့ဆန်းသက်ရှာဖွေပြီလို့ပြောလို့ရှိရင်ထွက်ထွက်မထွက်ထွက်အဲ့ဒီကုမ္ပဏီဟာအဲ့ဒီမီယာထွက်သွားဖို့တော်တော်ရှားပါတယ်။ဥပမာကြောက်စိမ့်ပဲလို့ပြောရင်ရွှေထွက်ရင်ရွှေကိုပဲပြောင်းကြမှာပဲဖြစ်တယ်။ဒါပေမဲ့ရွှေထွက်လို့ပြောရင်ရွှေမထွက်ဘဲနဲ့တန်ထွက်ရင်တန်ဆိုပြီးမှလိုင်းစင်ကိုသာပြောင်းသွားပြီးအဲ့နေရာတွေကိုပြန်ပြီးမှလွှမ်းမိုးထားပြီးတော့မှဒိရခံနေပြန်လေသုံးဆွဲခွင့်ပဲတော့မှမရလိရလိမရှိဘူးပေါ့။အထူးသဖြင့်ဒီဘူတာအိုဒီတာကဒီတဘာဝထိမ့်သိမ်းတော်တွေမှာဆိုရင်မူလဒေတာကတည်းကနေပြီးအဲ့နေရာမှာနှစ်ပေါင်းအဲဘိုးစင်ပေါင်းဆက်နေတဲ့လူတွေတောင်မှထိမ့်သိမ်းတော်အတွင်းမှာမหนีပဲနဲ့ဒီပြင်ပကိုပြန်ထုတ်လိုက်တဲ့နေရာတွေဖြစ်တယ်ထိမ့်သိမ်းတော်မှာလူနေခွင့်တောင်မရှိပါဘူးအဲ့နေရာမှာတတ်တူတူဖော်မှုကုမ္ပဏီတွေကိုထည့်တယ်ဆိုတာကအန်ဒီတော်တော်များပါတယ
်ဟုတ်ကဲ့ပါဆိုတော့ဒီတတ်တူတူဖော်ရေးမှာလဲဟိုပါဘောเนาะကချင်ဒေတာကနေဆိုးရင်နေရတယ်ပေါ့နောက်တစ်ခုကကြတော့ဒီအခုလက်တွေ့လက်တွေ့နေရတဲ့စိုက်ပျိုးရေးမှာထိခိုက်နေတာပေါ့နော်ဟိုပထမဦးဆုံးဒီဟိုငပြောစိုက်တဲ့ဥစ္စာငပြောစိုက်တဲ့အပတ်သက်ပြီးတော့ဘလောက်များထိခိုက်ပျက်စီးမှုတွေရှိပါလဲဒေတာခံတွေအတွက်ဟိုပေါ့နော်တော်တော်စိတ်ပူစရာတွေဘာတွေရှိပါလဲ
အာဒေတာခံတွေတိတွေ့တယ်မကပဲတနိုင်ငံလုံးအတွက်ပူပင်မှုရှိပါတယ်ဘာလို့ပြောတယ်လဲဆိုတော့ငပြောခြံဟာပထမပိုင်းတုန်းကတော့ဒီတရားမဝင်ဘူးဘယ်သူမှခွင့်မပြုထားဘူးလို့ပြောပါတယ်တို့တော့လည်းပဲ2019နောက်ပိုင်းမှာတော့ရှိနေတဲ့ဒီငပြောချံမျိုးတရားဝင်အောင်လိုက်ပြီးလှုပ်ဆောင်ပေးနေတာကိုတွေ့ရတယ်ပေါ့မိတွေကိုလိုင်းစင်ပြန်ချပေးလိုက်တာမျိုးအဲဒါတွေကိုကျမတို့တွေ့ရတယ်ပေါ့အဲ့ဒီကရမယ့်အခွန်ဘန္တာငွေကိုနိုင်ငံဘန္တာလို့တွဲချက်နေကြပါတယ်ဒ ဒါပေမဲ့အဲ့ဒါဟာကျမတို့ဒီ virgin land ပေါ့ဒီတဘာဝတစ်တော်တွေအများကြီးပျက်စီးသွားပါတယ်ရေတွေပျက်စီးသွားပါတယ်ပြီးတော့ဧကပမာဏဟာတစ်နှစ်ထက်တစ်နှစ်အခုဆိုရင်ဒီနှစ်မှာဆိုရင်ဒီဗမောခရိုင်အကုန်လုံးပုံပါပြီမြစ်ချနာနေဗမောထိဒီကားလန်တစ်လျှောက်လုံးကအရှိအနောက်အကုန်ဧရာဝတီမြစ်ရဲ့အရှိချအကုန်ပုံပါတယ်ပြီးရင်ဧရာဝတီမြစ်ရဲ့အနောက်ချမ်းလည်းအခုအများကြီးဝင်နေပါတယ်ဗမောခရိုင်တင်မကောင်မြစ်ချနာခရိုင်မုံညင်းခရိုင်မိုးကောင်းခရိုင်အကုန်လုံးကျမတို့ဝင်ပါတယ်ပြီးလို့ရှိရင်တော့ရွှေကူမြို့နယ်ရောက်ပါပြီပြီးလို့ရှိရင်အခုကတာမြို့နယ်ကတာခရိုင်ဆိုတာစကိုင်းတိုင်းထိရောက်နေပါပြီအဲ့တော့ဒီတီရှူးမပြောတွေဟာတကယ်တမ်းတော့တရုတ်နိုင်ငံယူနမ်မှာအရင်တုန်းကစိုက်ပါတယ်သူတို့အနေနဲ့လက်မခံတဲ့အတွက်ကြောင့်မို့လို့ဒီလာအိုနဲ့ဗီယက်နမ်မျိုးပြောင်းသွားတာဖြစ်တယ်အခုလာအိုနဲ့ဗီယက်နမ်ကနေပြီးတော့မှပြန်ပြီးတစ်ခါမောင်းထုတ်လိုက်တဲ့အခါကြီးကျမတို့မြန်မာနိုင်ငံထဲကိုရောက်လာတာဖြစ်တယ်အဲ့တော့သူတို့တွေအနေနဲ့ဒီ virgin land တွေကိုအများကြီးဖျက်ဆီးလိုက်တယ်တချို့ဆိုကျုပ်ပင်ကာကွယ်တော်ထဲမှာရောက်နေပါတယ်ဒါတွေထိရောက်စွာရင်းယူနိုင်မှုလည်းမရှိသေးဘူးပေါ့ပထမဦးဆုံးဖြတ်တာတော့တနင်္လာပဲရှိသေးတယ်ဧက30နီးပါး30ကျော်ပဲရှိပါသေးတယ်ဒါပေမဲ့ဒီလိုမျိုးတော်တောင်လေးကိုတပြိုင်နက်တည်းမှာအကုန်လုံးမပြောချန်လုံးလိုက်တဲ့အခါတဘာဝတစ်တော်မရှိတဲ့အခါကျမတို့အနေနဲ့မိုးရာသီမှာဒီရေတုံးမှုရေကြီးမှုမြေပြုံးမှုတွေအများကြီးဖြစ်ပါတယ်။နွေရာသီရောက်တဲ့အခါမှာရေတွင်းတွေကအခုခန်းနေပါပြီ။အဲ့တော့ခါတိုင်းနေမှာကျမတို့ဒီပေ400လောက်အနက် residing တူထားတဲ့အရေးတွေဟာအခုချိန်မှာစုပ်လို့မရတော့ဘူး။ဒါရေအောင်မြေပါအကုန်လုံးခန့်သွားတဲ့သဘောတွေဖြစ်တယ်။ဒါဟာတနိုင်ငံလုံးမှာထိခိုက်ပါတယ်။မြေကျောတစ်လျှောက်လုံးမှာရှိတဲ့လူတွေအတွက်အားလုံးအတွက်လည်းထိခိုက်သွားမှာဖြစ်တယ်။မြေပြိုတဲ့အချိန်မှာမြေတွေအားလုံးကရေထဲဝင်သွားတယ်ပြီးလို့ရှိရင်တော့မြေဟာအရန်ကိုတိမ်သွားတဲ့အနေကြတဲ့အခါမှာပြီးရင်မိုးရွာတဲ့အခါမှာဟိုကလည်းမိုးရေလုံးဝမထိနိုင်တော့တဲ့အခါမှာဒီရေတွေဟာတလဟောစီးပြီးတော့မှဒီကန်းနာမြို့တွေရွာတွေအကုန်လုံးကိုပြန်တိုက်ချနေတယ်။ဒါကတော်တော်ဆိုးနေပြီ။တနည်းထက်တနည်းပိုဆိုးလာတာဖြစ်တယ်။နောက်တစ်ခုကတော့ရာသီဥတုပြောင်းလဲမှုပေါ့။အပူချိန်မြင့်တက်တယ်ဆိုတာဒါလုံးဒီလာဒီလုံခဲတဲ့နှစ်သုံးနှစ်ကနေစပြီးဒီနှစ်တိချီတော့တကယ်ကိုကျမတို့အားလုံးကိုဘာကြိယာမှမပါပဲနဲ့တိုင်းတာသိရှိနိုင်ခံစားနိုင်တာဖြစ်တယ်ရှင
်ဟုတ်ကဲ့ဆိုတော့ဒီတ िश ူးကပြောတယ်မဟုတ်ဘူးပေါ့နော်ဒီတရုတ်ဟိုဟာလုံသားတွေနဲ့ဝင်လာပြီးတော့စိုက်ပျိုးရေးလုပ်တာဟိုဟာကြံလဲရှိပါတယ်နောက်တခြားသီးနှံတွေလည်းရှိပါတယ်ဖရဲတို့ဘာတို့ဆိုတော့ဓာရီနဲ့ပတ်သက်ပြီးတော့ဒေသခံတွေမှာဘာမှဝင်ပြီးတော့လုတ်နိုင်တဲ့အတိုင်းတာဘာမှမရှိဘူးလား
အဲ့တော့ဒီကြံတို့ဘာလို့တချို့ကိုရတဲ့နိုင်ငံတော်ကနေပြီးတော့မှနိုင်ငံတော်နဲ့တရားဝင်တို့စီမံကိန်းချပြီးတော့မှလှုပ်ဆောင်တာဖြစ်တယ်။ဥပမာကျမတို့ပုံမခေအိမ်မှာဆိုရင်ကြံဧကတတောင်းစပြီးပြီးလို့ရှိရင်တော့ကြံတန်းချင်းဘလောက်ပို့မယ်ဆိုတဲ့ဟာမျိုးတွေကိုကျမတို့မြင်ရပါတယ်။ဒါပေမဲ့တော်တော်များများတော့ဒီစိုက်ပျိုးမှုတွေကတော့ဒါကျမတို့ဒီတရားမဝင်ပဲဖြစ်တယ်ပေါ့ခုနတီရှုံးကပြောမှလည်းအများစုကတရားအခုချိန်ထိတရားမဝင်ပဲစိုက်နေကြတာဖြစ်တယ်ပေါ့အဲ့တော့ဒီတဲ့ခံနေအနေနဲ့ဘလို့မှဆွဲခွဲလို့မရဘူးဆိုတာကတော့အခုလောလောဆယ်မိရဥပဒေအရလည်းတို့အနေနဲ့ဒီမိတွေကိုကာကွယ်နိုင်စွမ်းမရှိဘူးတော်တော်များများအဲ့ဒီထိခိုက်တဲ့နေရာကဒီတဲ့ခံနေအများကြီးကလည်းပဲခုချိန်မှာစစ်ပီးဒုက္ခတဲ့အနေနဲ့တို့ကက်နေမှာပဲနေရသေးတာဖြစ်တယ်ကိုနေရာကိုကိုပြန်လာရင်တော့တို့မှဒီမှတ်ပုံတည်ယူဖို့အတွက်ဒီပုံစံခုနှစ်လျှောက်ဖို့အတွက်ဆိုရင်ဒါအင်မတန်အခက်အခဲရှိပါတယ်အစ်မပြေဆင့်သွားတဲ့အခါမှာမရနိုင်ကြဘူးသို့တော်လည်းပဲဒီပတ်စံရှိတဲ့လူတွေကတော့ဒီတနင်္လာရနေ့ထိုင်နေပြီးတော့မှဥမာဆိုရင်တော့မိသားစုတစုတည်းကနေပြီးဧကများစွာပိုင်နိုင်တာတွေလည်းရှိပါတယ်အဲ့တော့ဒီလိုပုံစံမျိုးနဲ့ဒီမိပုံကိုတနင်္လာရကနေပြီးတော့မိပုံချပြီးတော့မှလိုင်စင်ချပေးနေတာမျိုးရောင်းပေးနေတာမျိုးတွေဟာဒေတာခံကတကယ်တမ်းလက်တွေမှာဒီမျိုးတွေဟာမြေလွတ်မြေရိုင်းမဟုတ်ဘူးတို့ရဲ့ဥယျာဉ်ချမြေတွေပါသွားတယ်ဒါပေမဲ့ကာကွယ်နိုင်ခွင့်မရှိဘူးဖြစ်နေပါတယ
်ဟုတ်ကဲ့ဆိုတော့ဆုံးရှုံးမှုတွေကများတယ်ပေါ့နော
်များပါတယ
်နောက်တစ်ခုကဟိုရင်းပေါ့နော်ဒီဥစ္စာတော့ပလတ်စတစ်နဲ့ပတ်သက်တာပေါ့နော်ခုနတ िश ူးငပြောနဲ့လည်းပတ်သက်ပြီးတော့တော့တော်တော်များများကညှင်းနေကြတဲ့ကိစ္စပလတ်စတစ်ပြဿနာပါဆိုတော့ဒီပလတ်စတစ်ပြဿနာလေးကိုဟိုကအတိအချလေးပြောပြပေးပါဘလောက်များဒီကချင်ပြည်နယ်မှာဟိုကချင်ပြည်နယ်တစ်ခုလုံးနဲ့ပေါ့နော်ခြုံပြီးတော့ပလတ်စတစ်ပြဿနာကိုဘလို့ကြုံရလဲပြောပြပေးပါ
ပလတ်စတစ်လို့ပြောလို့ရှိရင်ဒီစိုက်ပျိုးရေးကနေထွက်တဲ့ပလတ်စတစ်တွေကိုပဲကျွန်မပြန်ပြောချင်ပါတယ်အခုလောလောဆယ်ကချင်ပြည်နယ်မှာဆိုရင်မီးကွက်တွေမှာဝင်ပြီးငပြောဆိုင်တာရှိတယ်ပြီးလို့ရှိရင်တော့လေကွက်တွေမှာသွားပြီးတော့မှဒီစပားဆိုင်တဲ့ချိန်နားတဲ့ချိန်မှာဒီဖျဲဆိုင်တာရှိပါတယ်အဲ့တော့ဒီဖျဲမာရောငပြောမာရောပလတ်စတစ်ကိုအများကြီးတုံးဆွဲပါတယ်ပြုတ်ပင်ပေါက်စပြိုးတဲ့နေရာကနေစပြီးတော့မှဒီပလတ်စတစ်ကိုတုံးဆွဲတဲ့ဒီအဲဆွတ်ပစ်တဲ့ပလတ်စတစ်တွေဟာအများကြီးရှိပါတယ်အဲ့တော့မြေပြန်ရှို့ရင်လည်းဒါတွေဟာပျောက်မြေပေါ်ကနေပြအောင်လုပ်ရင်လည်းပဲကျမတို့လေးထုထည့်ပြန်ရောက်နေတယ်ပေါ့အဲ့တော့ဒီဥပမာဆိုရင်ငပြောချံဧကတသိန်းဆိုရင်ဒီပလတ်စတစ်လည်းပဲဧကတသိန်းစာပေါ်လူရှင်ဖြစ်တယ်ပေါ့ဒီဘာဖြစ်လို့လဲဆိုရင်တော့ငပြောတပင်မှာတခိုင်တခိုင်မှာဆိုရင်ဒီငပလတ်စတစ်ဧကတအိတ်ဖြစ်တယ်အဲ့တော့ဒီဆောကပြောတဲ့ဒီပင်ပေါက်ကလေးရဲ့ဟာကိုကျမတို့ထည့်မတိုက်ဘူးတွေ့ပဲနဲ့ဒီတရုံမှာငါပြောပင်၃ပင်ရှိတယ်ဆိုရင်တော့မှ၃ခိုင်မှ၃အိတ်ကထွက်ပါတယ်အဲ့ကျွတ်အိတ်လောက်မဟုတ်ပါဘူးအကြီးကြီးတွေပါအ အဲ့တော့ဒီအိတ်တရေရဲ့ပမာဏတွေဟာအင်တာများပါတယ်အဲ့တော့ဒီ pollution လို့ပြောရင် plastic လို့ပြောရတဲ့ဒါဟာမြေကြီးထဲမှာတာမကလီထုကိုလည်းညစ်ပတ်နေတယ်ဒါတင်မကပဲနဲ့ဒီဆိုက်ပျိုးရေးနဲ့တွဲနေတဲ့ပိုးသက်ဆေးပြီးလို့ရှိရင်ဓာတ်မြေဩဇာဒါတွေကလည်းအင်မတန်မြေချောင်းအင်အိုင်တွေကိုပါကျမတို့ပျက်စီးစေတယ်ပေါ့နော်အဲလောလောဆယ်ဆိုလို့ရှိရင် plastic ကြောင့်ကိုဆက်ပြီးလေထွန်းလို့မရလို့ဒီ plastic ကိုရှင်းနေရတဲ့ပြဿနာပေါ့အလဲပြန်ဆိုက်မယ်ဆိုရင်ပြီးလို့ရှိရင်တော့ဓာတ်မြေဩဇာနဲ့ပိုးသက်ဆေးအရန်တုံးသွားတဲ့အတွက်ကြောင့်မြေခွက်ကတေသွားတယ်ဆိုတဲ့ပုံစံမျိုးနဲ့ပြန်ဆက်ပျိုးရခက်ခဲနေတဲ့မြေတွေပြီးလို့ရှိရင်တော့ဒီငားတွေသိဆုံးတာပြီးရေတွေတုံးလို့မရတော့တာရေတွေအယောင်ပြောင်းသွားတာအဲ့ဒါတွေကလည်းအများကြီးရှိနေပါတယ်ရှင
်ဟုတ်ကဲ့ဒါ plastic ရဲ့အန္တရာယ်တော်တော်ကြီးတာပေါ့နော်ဟု
တ်ကဲ့ပါရှင
်ဟုတ်ကဲ့အခုလိုမျိုးစိတ်ရှည်လဲရှင် VOE မှာလာပြီးတော့ဖြည့်ကြပြီးတဲ့အတွက်တော့ခွန်ကြောက်အများကြီးကျေးဇူးတင်ပါတယ
ကြံကြအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာပါဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ COVID-19 ပြဿနာမြန်မာကတရုတ်ကိုကြောက်ရမလားတရုတ်ကမြန်မာကိုပြန်ဆိုးရင်ရမလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့တပတ်လောက်ကစားရုပ်နိုင်ငံယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံသားတွေကိုသူ့ပြည်နယ်အတွင်းဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစတင်လာနေတဲ့မြန်မာနိုင်ငံသားတွေကနေသူနိုင်ငံသားတွေစီကူးစက်မှာစိုးရင်လို့ပါ။နေဆက်ကွန်တိုရေးမှာဆိုတည်တည်တည်တင်ပြီးတွားရောက်တဲ့မြန်မာနိုင်ငံသားကားမောင်းသူတွေကိုလည်းတရုတ်နိုင်ငံနဲ့ဝင်ခွင့်မပေးပါဘူး။တရားစုံတစ်ခုတတ်မှတ်ပြီးအဲ့ဒီစုံမှာမြန်မာနိုင်ငံသားတွေကားပေါ်ကဆင်းတရုတ်ကားသမားတွေကဝင်မောင်းပြီးတရုတ်ဘက်အချမ်းမှာကုန်ချတာလုပ်ပါတယ်။ကားကိုလည်းတရုတ်ဒရိုက်ဘာတွေကအဲ့ဒီစုံပြန်မောင်းလာပြီးမြန်မာကားသမားတွေကပြန်လက်ခံရယူပါတယ်။အခု AB23 ရက်နေ့မှာတော့ယူနန်ပြည်နယ်အစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရရွှေလီအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ AB24 ရက်နေ့ကစပြီးနောက်ထပ်2လတန်တိုင်းတရုတ်နိုင်ငံသားတွေမြန်မာနိုင်ငံနဲ့လုံးဝမသွားကြဘူးတရားဝင်သွားရောက်ရင်ပြင်းပြင်းထန်ထန်အရေးယူမယ်ဆိုပြီးထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမြန်မာဟာတရုတ်ကိုကြောက်ရမလားတရုတ်ကပဲမြန်မာကိုပြန်ဆိုးရည်နေရသလားဆိုတဲ့အခြေအနေစိတ်ဝင်စားဖို့ကောင်းပါတယ်ကိုယ်ပိုင်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။သက်ဆိုင်ရာရက်ွက်ကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေကိုရွှေလီမြို့အုပ်ချုပ်ရေးအာဏာပိုင်တွေကစင့်ခေါ်ရှင်းလင်းခဲ့တဲ့အချက်တွေထဲမှာတရုတ်နိုင်ငံသားတွေနေဆက်ဖြတ်ပြီးမြန်မာနိုင်ငံဘက်သွားတဲ့ကိစ္စနှစ်လပိတ်ပင်တဲ့အကြောင်းကိုဗစ်ရောဂါအခြေအနေကိုကြည့်ပြီးပိတ်ပင်တဲ့ကာလကိုထပ်တိုးနိုင်ကြောင်းခိုးဝင်ခိုးထွက်လို့ရင်ထောင်တန်းလိုကြီးလေတဲ့ပြစ်ဒဏ်ချမှတ်မယ်ဆိုတဲ့အကြောင်းရွာသားတယောက်ကစီကံဖောက်ပြန်ရင်တရွာလုံးထောက်ပံ့တာကိုဖြတ်တောက်တဲ့ဤနဲ့အေးအေးယူမှဖြစ်ကြောင်းဖော်ပြထားပါတယ်။အခုနောက်ဆုံးယူနန်ပြည်နယ်အစိုးရရဲ့ထုတ်ပြန်ချက်ကိုကြည့်ရင်နေဆက်မှာတရုတ်မြန်မာလူဝင်လူထွက်ကိစ္စလုံးဝပိတ်ပင်လိုက်တာမျိုးဖြစ်ပြီးကုန်စည်ကူးသန်းမှုကတော့ပုံစံတစ်မျိုးနဲ့ဆက်ပြီးရှိနေအောင်မဲ့သဘောရှိပါတယ်။လက်တလောတရုတ်မြန်မာနှစ်ဖက်သဘောတူညီချက်နဲ့တထောင်ခွဲကျော်ရှိမဲ့မြန်မာရွှေပြောင်းအလုပ်သမားတချို့ပြည်တော်ပြန်လာတာတော့ရှိနေပါတယ်။သူတို့ကိုမြန်မာဘက်ကတက်ဆိုင်ရာမြို့နယ်တွေမှာ21ရက်စောင့်ကြည့်တာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမပြဘူးဆိုရင်နေအိမ်မှာတပတ်ဆက်ပြီးစောင့်ကြည့်တာလုပ်ပြီးမှလွတ်လွတ်လပ်လပ်သွားလာခွင့်ရမယ့်အစီအစဉ်တွေချမှတ်ဆောင်ရွက်နေတာတွေ့ရပါတယ်။တရုတ်တွေမြန်မာနယ်စပ်မှာဘာကြောင့်အဲ့ဒီလိုလုပ်ရသလဲဆိုတာနားလည်နိုင်ဖို့သူတို့ပြည်ရင်းကဝူဟန်မှာစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအကြောင်းနည်းနည်းလောက်ပြန်လေ့လာကြည့်ဖို့လိုပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာတရုတ်နိုင်ငံဝူဟန်မြို့တည်ရှိတဲ့ဟူဘေးပြည်နယ်မှာ ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ258ယောက်ရှိလာတဲ့အချိန်အခြားပြည်နယ်တချို့အပါအဝင်ဂျပန်ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာကူးစက်ခံရသူ24ယောက်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံရသူ282ယောက်ရှိလာခြင်းကစားကိုရိုနာဗိုင်းရပ်စ် disease 2019 COVID-19 အစဉ်ခံစားအမှတ်1ကို January 22ရက်နေ့ကစပြီးထုတ်ပြန်ပါတယ
်ဗိုင်းရပ်စ်ပြန့်ပွားမှုစတင်ခြင်းကစားလို့တရုတ်နိုင်ငံအစိုးရဟာကာကွယ်တိုက်ဖြတ်ရေးနဲ့ကုသရေးကိုအစွမ်းကုန်လုပ်ပါတယ်။ထူးခြားတာတစ်ခုကတရုတ်ပြည်တွင်သက်ဆိုင်ရာပြည်နယ်အသီးသီးကလည်းသူတို့ပြည်နယ်ထဲဗိုင်းရပ်စ်ကူးစက်ပြန့်နှံ့မလာအောင်ဗိုင်းရပ်စ်ကူးစက်သူရှိလာရင်လဲပေါ်ထုတ်ခွဲထားကုသဖို့လုပ်ရင်ပြည်နယ်တစ်ခုနဲ့တစ်ခုနိုင်ငံနယ်နိမိတ်တွေပေါ်မှာကန့်သတ်စည်းချရင်ကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖြတ်ရေးအကြီးအကျယ်လုပ်ကြပါတယ်။ WHO ဘက်ကလည်းတရုတ်နိုင်ငံတွင်ပြည်နယ်တစ်ခုချင်းစီရဲ့ကူးစက်မှုသေဆုံးမှုအရေအတွက်ကိုနေ့စဉ်ထုတ်ပြန်ပေးပါတယ်။တရုတ်ပြည်တွင်ပြည်နယ်တစ်ခုချင်းစီရဲ့ဗိုင်းရပ်စ်ကူးစက်သေဆုံးရင်းကိုတော့မတ်လ15ရက်နေ့ကထုတ်ပြန်ခြင်းအမှတ်55မှာနောက်ဆုံးဖော်ပြခဲ့ပါတယ်။အဲဒီတရုတ်ပြည်တွင်ပြည်နယ်တစ်ခုချင်းစီဗိုင်းရပ်ပြန့်နှံ့မှုဖော်ပြခဲ့တဲ့နောက်ဆုံးရင်းမှာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ယူနန်ပြည်နယ်မှာဗိုင်းရပ်တွေ့တဲ့လူ184ယောက်နဲ့သေဆုံးသူ2ယောက်ပဲရှိခဲ့တာပါ။လက်ရှိချိန်ထိအဲဒီရလဝန်းကျင်လောက်နဲ့ပဲရပ်တန့်သွားခဲ့တာတွေ့ရပါတယ်။
ဒါဟာမြန်မာနိုင်ငံထက်ပိုကျဲဝင်ပြီးလူဦးရေ48တန်းကျော်ရှိတဲ့အဲ့ဒီရွနံပြည်နယ်အနေနဲ့ဗိုင်းရပ်စ်အန္တရာယ်ကိုကောင်းကောင်းကာကွယ်ထိန်းချုပ်နိုင်တဲ့အနေအထားလို့ပြောနိုင်ပါတယ်။ဒါကြောင့်သူနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူအယောက်140ကျော်လာပြီးတရိပ်ရိပ်တက်လာနေတဲ့အပေါ်ရွနံအစိုးရဘက်ကစိုးရိမ်နေတာသဘာဝကျပါတယ်။ဒါထောင်ရှေ့ပိုင်းကာလတွေမှာမြန်မာနိုင်ငံတဲကနေဆက်ဖြတ်ပြီးတရုတ်နိုင်ငံတဲသွားလို့သူတွေကိုလုံးဝပိတ်ပင်တာမျိုးမလုပ်သေးပဲနေဆက်ဂိတ်နာကဟိုတယ်တွေမှာပဲကိုစိတ်နဲ့ကိုစောင့်ကြည့်14ရက်ထားပြီးမှဝင်ခွင့်ပြုတဲ့စနစ်ကျင့်သုံးပါတယ်မြန်မာနိုင်ငံဘက်မှာတော့တရုတ်ဖက်ချန်းဗိုင်းရပ်စ်ပြန့်နှံ့မှုပြင်းထန်နေခြင်းရင်းတထိတ်ထိတ်နဲ့ပြင်ဆင်စောင့်ကြည့်နေကြရတာပါနောက်ပိုင်းအခြေအနေဆိုးလာတော့တရုတ်လေကြောင်းလိုင်းတွေကိုတစ်ခုပြီးတစ်ခုပိတ်တာနဲ့အစားပြုပါတယ်ဒါပေမဲ့မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအများထင်ထားသလိုမိုင်ပေါင်းများစွာနယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံဘက်ကနေရောက်မလာခဲ့ပါဘူး။အင်္ဂလန်၊အမေရိကန်၊စင်ကာပူနဲ့ထိုင်းကပြန်လာတဲ့သူတချို့သူတို့တွေကနေတဆင့်အဆင့်ဆင့်ကူးစက်ခဲ့တာပါ။ငကိုတုံးကတရုတ်နိုင်ငံဘက်ကနေကူးစက်မှုတွေရှိလာနိုင်တယ်လို့တွေးထင်ခဲ့ပေမဲ့တကယ်ဖြစ်မလာခဲ့တာဟာမြမနယ်နိမိတ်နဲ့ထိစပ်နေတဲ့ယွန်းနန်ပြည်နယ်ရဲ့ကိုင်တွဲပုံယွန်းနန်ပြည်နယ်အတွင်းမှာကိုကူးစက်မှုနှဲခဲ့တဲ့အခြေအနေအောက်မှာမြမနိုင်ငံကကန်ကောင်းသွားခဲ့တာမျိုးဖြစ်နိုင်ပါတယ်။ဒီအတွက်ကိုရိုနာဗိုင်းရပ်စ်ပြသနာမှာမြမနိုင်ငံအနေနဲ့တရုတ်နိုင်ငံဟာစိုးရိမ်စရာနိုင်ငံတစ်ခုမဖြစ်ခဲ့ယုံမကအခုဆိုရင်မြမကိုကူညီတဲ့အနေအထားတောင်ရောက်နေပါပြီ။
ကုန်ထုတ်လုပ်မှုတွေပြန်လုပ်နိုင်နေပြီဖြစ်တဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖြတ်ကူးစက်ရေးအတွက်ဗိုင်းရပ်စ်စစ်ဆေးတဲ့စက်ကြီးတွေအသက်ရှူဇက်တွေ PPE နဲ့မျက်နှာဖုံး mask လိုမျိုးပစ္စည်းတွေပေးပို့လှူဒါန်းနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်ယူနန်ပြည်နယ်ကဆေးပညာဆိုင်ရာအကြံပေးတချို့ရောက်လာပြီးမြန်မာနိုင်ငံရဲ့ဗိုင်းရပ်စ်တိုက်ဖြတ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးအကြံပေးတာမျိုးလုပ်ခဲ့ပါသေးတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့ပတ်သက်ရင်မြန်မာအတွက်တရုတ်နိုင်ငံဟာစိုးရိမ်စရာမဟုတ်လက်ရှိဗိုင်းရပ်စ်ပြန့်နှံ့မှုအခြေအနေ၊ကုသပေးနိုင်မှုအခြေအနေ၊ပြည်လူထုကိုထိန်းချုပ်နိုင်တဲ့အခြေအနေတွေနဲ့မြန်မာနိုင်ငံရဲ့ရှေ့အလားလာသီးသာအိမ်နီးချင်းတရုတ်နိုင်ငံအတွက်စိုးရိမ်ပူပန်မယ်ဆိုရင်စိုးရိမ်စရာကိစ္စဖြစ်နေပါကြောင်းတင်ပြလိုက်ရပါတယ်
ကလာပါရှင်ဖီယိုရီကိုရေးလာတဲ့သရရှင်ရဲ့ပေးစာတွေအီးမေးတွေနဲ့ Facebook Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်အစီအစဉ်နောက်ပိုင်းမှာတော့သရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့လဲတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်အရင်ဆုံးနေ့သစ်စုံတောင်းပေးနေကြဆဲဖြစ်တဲ့သရရှင်တွေကိုအထူးကျေးဇူးတင်ပါတယ်ဆိုရရင်နည်းနည်းနောက်ကျနေပြီဆိုပေမဲ့လဲမင်္ဂလာနှစ်သစ်ဖြစ်ပါစေဆိုရရင်လေးပြောချင်ပါတယ်နော်ပြည့်ရတဲ့တင်းငွေကလည်း VUE တင်းတောက်တွေရဲ့နှစ်သက်စုမွန်နဲ့ VUE သရရှင်တွေရဲ့နှစ်သက်စုမွန်တွေကိုစုစည်းပြီးပြောပြခဲ့တာပါ။နှစ်ဆက်တည့်ရနေ့တုန်းကလည်း Washington က VUE အဖွဲ့သားတွေနှစ်သက်စုတောင်းလေးတွေပြောသွားကြတာမလို့သရရှင်တွေသဘောတကျတဲ့အစာရေးလာကြပါတယ်။ VUE Radio တင်းတွေကိုမလွတ်တမ်းနားထောင်တဲ့ဦးလာထွန်းကတော့
မနက်လင်းအေဂျင့်နဲ့အခါသမီးရမှာအင်မတန်မှနူးညံ့သိမ်မွေ့လာတဲ့ပြရဝါစကားစကားလှတွေနဲ့ VUE Wine တော်သားတွေရဲ့မင်္ဂလာစုမွန်စကားတွေကြောင့်ကပီးစိုးကြီးချင်းချောက်မှုကနေ
ငင်းအေးသက်သာမှုကိုခံစားလိုက်ရလို့ဝမ်းမြောက်ဝမ်းသာပီတိဖြစ်ရပါတယ်။သတင်းကြားပြီးစိုးရိမ်စိတ်ပူနေခဲ့ရတဲ့ဝိုင်းတော်သားမဆုမွန်တယောက်ယောဂဆိုကြီးကင်းဝေးပါကြောင်းဝမ်းသာအားရသတင်းစကားကိုကြားရတော့မင်းကလေးနဲ့ထပ်တူထပ်မြဝမ်းသာပီတိဖြစ်ရပါကြောင်းပြောချင်ပါတယ်။ဝိုင်းတော်သားအားလုံးကာယောဂဆိုကြီးအန်ဒီရေကနေအထူးအထူးကင်းဝေးပါစေကြောင်းနှစ်သစ်ဆုမွန်တောင်းရသလိုနှစ်သစ်တစ်လျှောက်လုံးကျန်းမာချမ်းသာကြပါစေလို့အထူးမေတ္တာပို့သလိုက်ရပါတယ်ခင်ဗျာ။ဒုက္ခိအတ္တနံပရိယာတန်တု
နှစ်သစ်တစ်လျှောက်လုံးမှာကျန်းမာချမ်းသာပါစေဆိုတဲ့ဆုတောင်းအတိုင်းဦးလာထွန်းကိုပြန်ပြီးတော့ထပ်တူဆုတောင်းပေးချင်ပါတယ်ရှင်။နော်ဆန်းအောင်ဆိုတဲ့သောရရှင်ကတော့ Radio Kick ကလေးက VOE ကိုအားပေးလာတာအခုခက်နဲ့အမီလိုက်ပြီးတော့ရုပ်တံအစီအစဉ်ကိုပါအားပေးတဲ့ပရိသတ်ဖြစ်နေပါတယ်
။မင်္ဂလာပါ VOE အခုလိုမြန်မာနှစ်သစ်အချိန်ခါသမယမှာ VOE ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာကုကျမ်းမာပြီးတော့လူရင်းဆန္ဒအဝဝပြည့်စုံပါစေလို့ဆုပွန်ကောင်းတောင်းလိုက်ပါတယ်။ကျွန်တော်နော်ဆန်းအောင်ပါVOE ကိုဟိုးငင်ရလီတဲ့က Radio တလုံးနဲ့အမြဲနားထောင်လာခဲ့ပါတယ်အခုချိန်ထိပါပဲအင်္ဂလိပ်စာကိုအရန်ဝါသနာပါတော့ VOE ကနေအပတ်စဉ်တင်ဆက်တဲ့ American Idiom အစီအစဉ်ဆိုရင်အရန်ကြိုက်ပါတယ်ဗျာနိုင်ငံရေးအကြောင်းဆိုရင်အရန်စိတ်ဝင်စားတဲ့အတွက်ကျွန်တော်တို့က VOE ကမရှိမဖြစ်ပါ VOE ကတင်ဆက်တဲ့အစီအစဉ်တိုင်းကိုကျွန်တော်နှစ်သက်ပါတယ်အရင်တုန်းကဆိုရင်အတန်ပဲကြားရတာအခုဆိုရင် VOE ကဝိုင်းတော်သားတွေကိုပါရုပ်တံမြင်နေရတော့အင်တန်ပျော်မိတယ်ဗျာ VOE ကိုစာရေးမယ်ဆိုပြီးတော့အမြဲစစ်စားခဲ့တာအခုကြတော့မှပဲနှစ်သစ်မင်္ဂလာဆုတောင်းစကားနဲ့အတူရေးလိုက်ရတာပါ VOE ဝိုင်းတော်သားတွေအားလုံးလည်းမြန်မာပြည်ကြီးကိုလွမ်းနေကြမှာပါမြန်မာပြည်ကိုလည်းလာလည်နိုင်ကြပါစေမြန်မာပြည်ကအရင်ကနဲ့မတူတော့ဘူးဗျရန်ကိုတိုးတက်နေပြီမြန်မာလူမျိုးတွေစိတ်အတွက်ရောအရန်ကိုပြောင်းလဲနေကြပါပြီမြန်မာနိုင်ငံအကြောင်းကိုအွန်လိုင်းပေါ်ကနေပြောနေတာမဟုတ်တော့ဘဲနဲ့မြန်မာပြည်ကိုလာလည်နိုင်ကြပါစေနော် Happy New Year ပါ VOE
ဆိုဆိုဆိုရဲတော်ရရှင်ကတော့ VOE ကိုအားပေးတာ230ကျော်ရှိပါပြီ။အစီအစဉ်အားလုံးနဲ့ကြိုက်ပါတယ်။ကမ္ဘာသတင်းနားထောင်ရတာအားမရလို့မင်းနဲ့မြများလွှင့်ပေးခြင်းပါတဲ့။ကျေးဇူးပြုပြီးဒါလေးလုပ်ပေးပါလို့ပြောလာပါတယ်။ဟုတ်ကဲ့ပါရှင်။အခုလောလောဆယ်ကျွန်တော်တို့စီမံကဒီ COVID ကမ္ဘာအကူးစက်ရောဂါကပ်ပေးကြောင်းဒီအခြေအနေကိုတိတိကျကျပြောရမယ်ဆိုတော့ VOE ရဲ့ညပိုင်းညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တစ်ခုကိုဆော့ချပြီးတော့ထုတ်လွှင့်ပေးနေရပါတယ်။ကျမတို့ဝန်ထမ်းတွေအားလုံးကိုယ့်အိမ်မှာပဲကိုနေပြီးတော့အဝေးကနေအလုပ်လုပ်ကြရတာမလို့ပါ။ဒါကိုလည်းနားလည်လိမ့်မယ်လို့ထင်ပါတယ်နော်။ကျမတို့မကြခင်အခြေအနေတွေပြန်ကောင်းပြီးတော့အကုန်လုံးပုံမှန်ရုံးမှပြန်ပြီးတော့အလုပ်လုပ်ရပြီးရုံးကနေပြီးတော့ကျမတို့ VOE ရုံးချုပ်ကနေအတန်လွှင့်ပြီးဆိုတော့အားလုံးအစီအစဉ်တွေကိုအပြည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမှာသောရရှင်တယောက်မေးလာတာကိုတက်ဆက်တက်ဖြေချပေးကြပါတယ်ဒီသောရရှင်က messenger ကနေလှမ်းမေးတာပါဒီကနေနားထောင်နေတာအဆင်ပြေပါတယ်တဲ့ဒါမင်းညပိုင်း6နာရီတင်းကမြန်မာလိုမဟုတ်ဖ ೇನೆ အင်္ဂလိပ်လိုလာနေပါတယ်ည9နာရီနဲ့မနေ့6နာရီအစီအစဉ်တွေကမြန်မာလိုလာပါတယ်အားလုံးမြန်မာလိုရအောင်ဘယ်လိုလုပ်ပြီးတော့နားထောင်ရမလဲအကြံပေးဖို့တောင်းဆိုခြင်းပါတယ်တဲ့ဒါသောရရှင်တယောက်မေးလာတာပါနောက်ထပ်သောရရှင်လီစုခွာဖားဆိုတဲ့သောရရှင်ကတော့မင်္ဂလာပါကျွန်တော် VOE ရဲ့သတင်းတွေအများအားနားထောင်နေပါတယ်သတင်းတင်ပေးတဲ့ VOE ဝိုင်းတော်သားတွေကိုဖရဲသခင်အထူးကောင်းချီးပေးပါစေလို့ဆုတောင်းပေးလိုက်ပါတယ်တဲ့မေးစရာတစ်ခုရှိလို့ပါဒီကနေနားထောင်ရတာအဆင်ပြေပါတယ်ဒါပေမဲ့ညပိုင်း6နာရီခွဲသတင်းကမြန်မာလိုမဟုတ်ဘဲနဲ့အင်္ဂလိပ်လိုလာနေပါတယ်ည9နာရီနဲ့မနေ့6နာရီအစီအစဉ်တွေတော့မြန်မာလိုလာပါတယ်အားလုံးမြန်မာလိုရအောင်ဘယ်လိုလုပ်ရမလဲအကြံပေးပါလို့တောင်းဆိုပါရစေတဲ့ဟုတ်ကဲ့ဒီသောရရှင်နားထောင်နေတဲ့ပုံစံအတိုင်းအဆင်ပြေပါတယ်ညနေ6နာရီခွဲအစီအစဉ်နားထောင်လို့မရဘူးဆိုတော့ကကျမတို့ကမလွင့်လို့ဖြစ်ပါတယ်ရှင်။ခုနသောရရှင်ကိုပြောသွားသလိုပဲကျမတို့စီကအတန်မလွင့်လို့အင်္ဂလိပ်လိုတွေလာနေတာပါ။ဒီမှာကျမတို့ဟိုအမြဲတမ်းထုတ်လွှင့်ပေးနေတဲ့အဲဟိုမနေ့ပိုင်းအစီအစဉ်နဲ့ညပိုင်းအစီအစဉ်မှာလည်းကျမတို့ဒီကိစ္စကိုကြော်ညာပေးနေပါတယ်နော်။American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ကျမတို့ VOE မြန်မာဝိုင်း Radio ထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသောရရှင်တွေပြောတာမှန်ပါတယ်။လောလောဆယ်ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုယာယီရက်ဆိုင်ထားပါတယ်။ကျမတို့ကမနေ့6နာရီနဲ့ည9နာရီတွေမှာတော့ပုံမှန်အတိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်လို့ကုလသောရရှင်ကိုပြောသွားသလိုပဲအခြေအနေတွေအလုံးပုံမှန်ပြန်ဖြစ်သွားရင်အစီအစဉ်တွေကိုပုံမှန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။VOE အစီအစဉ်ကိုဆက်ပြီးတော့နားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် COVID-19 ကပ်ဘေးရောဂါကြောင့်နိုင်ငံအသီးသီးမှာရောက်ရှိနေတဲ့နိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေကနေပြန်ပြီးတော့ခေါ်ဆောင်နေတဲ့သတင်းတွေလည်းနေ့စဉ်နဲ့အများကြားနေရပါတယ်နော်ဒီနေရာမှာဒီမြန်မာနိုင်ငံကလည်းဒီကိုရီးယားနဲ့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်လာဖို့အတွက်ပြန်လာခြင်းတဲ့သူတွေကိုဒီလေရင်လေချောင်းလိုင်းတွေစီစဉ်ပေးတယ်ဆိုပြီးတော့ဒီစနေနေ့ကပဲကြေညာသွားတာဖြစ်ပါတယ်ဒီနေရာမှာမလေးရှားနိုင်ငံကိုရောက်နေတဲ့မြန်မာတွေလည်းအခုလိုမျိုးပြန်လာခြင်းတဲ့ဆိုပြီးတော့စာရေးလာကြတာရှိပါတယ်ဒီသောရ
ရှင်နေတယ်မှာတော့နေမင်းဆိုတဲ့သောရရှင်က
မင်္ဂလာပါဗျာမလေးရှားကနေအမိမြေကိုပြန်ဖို့အခက်အခဲကြုံနေရပါတယ်ဗျမြန်မာနိုင်ငံအစိုးရကဘာတွေအစီအစဉ်ရှိသလဲဆိုတာဘာသတင်းမှမကြားရပါဘူးဖြစ်နိုင်ရင်အစိုးရကအကူအညီပေးဖို့တောင်းဆိုချင်ပါတယ်ဗျမလေးရှားကမြန်မာတွေအခက်အခဲကြုံနေရပါတယ်လာကလည်းမရတတိတွေကလည်းဘယ်လိုမှမသိအစားအသောက်အတွက်ပါအခက်အခဲဖြစ်နေပါတယ်လေကြောင်းလိုင်းပြန်ဖွင့်ပြီးပြန်ခေါ်ယူပေးဖို့အကူအညီတောင်းပါတယ်ဗျာဗီအိုရအကူအညီပြောပေးပါအောင်ခင်ဗျ
လေချောင်းလိုက်ပြန်ဖွင့်ပြီးတော့မလေးရှားမှာရောက်နေတဲ့သူတွေကိုပြန်ခေါ်ပေးပါဆိုပြီးတော့ဒီသောရရှင်နေမင်းကပြောလာတာပါသူ့လိုပဲနောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့ခက်တူတူပဲရေးလာတာပါဇင်မင်းထွန်းဆိုတဲ့သောရရှင်မှာသူကလည်းမေးထားတာကမလေးရှားကလေရင်လေချောင်းလိုက်နေဘတော့ပြန်ဖွင့်မှာလဲတဲ့မလေးရှားကနေပြီးတော့ပြန်ကျင်နေပါပြီဆိုပြီးတော့ဒီသောရရှင်ဇင်မင်းထွန်းစာရေးလာပါတယ်ရှင်ဒါနဲ့ COVID-19 နဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့နောက်ထပ်သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ဒီမှာအင်ချမ်မြေကအကျိုးဆောင်ဆိုတဲ့သောရရှင်ကတော့ဒီ COVID-19 နဲ့ပတ်သက်တယ်ဆိုရင်လေသူကဒီ COVID-19 ခရီးရောက်ဆက်ယုံအလုပ်ယုံနေမှာအလုပ်သမားတွေဒုက္ခရောက်ပုံကိုရေးလာတာဖြစ်ပါတယ်သူက VOA သတင်းသမားများခင်ဗျားတဲ့ဆက်ယုံနေပိတ်တာတော့ဟုတ်ပါတယ်လက်လဲလက်ခံပါတယ်လာစားမယ်ဆိုတော့ကိုတော့မသိလို့မေးပေးစီချင်ပါတယ်တဲ့အလုပ်သမားတွေကပေးနေရတဲ့ labor ကြီးကဘာလို့တာလဲသိချင်တယ်တကယ်လို့လာစားမဲလို့တယ်ဆိုရင်ဒီမှာအလုပ်သမားတွေဘာနဲ့စားကြမလဲတဲ့စဉ်းစားကြည့်ပါတယ်ဟုတ်ကဲ့ဒါကြောင့်မလို့လဲအခုလောလောဆယ်ပြဿနာတွေပေါ်နေတာလည်းဖြစ်ပါတယ်နော်ဒီလိုမျိုး labor ကြီးတို့ဘာလို့ပေးထားရတယ်ဆိုတော့ကလည်းဒီလိုရေးပေါ်အခြေအနေတွေမှာအလုပ်သမားတွေအလုပ်မစင်းနိုင်ရင်ဒါတွေကိုပြန်ပြီးတော့ထိမိဖို့အတွက်အလုပ်သမားတွေကကြိုတင်ပြီးတော့ငွေကြေးပေးပြီးတော့စုဆောင်တဲ့သဘောလည်းဖြစ်ပါတယ်ဒါပေမဲ့အခုဒီသောရရှင်ကလာစားမဲဆိုတာမေးလာတာမလို့ဒီကိစ္စကထောက်ပြပြီးတော့မေးတဲ့နေမေးခွန်းဖြစ်ပါတယ်နော်ဒီ COVID-19 ကပ်ရောဂါကြောင့်စိုးစပိုင်းအသွားလာရေလှုပ်လို့ရတဲ့အချိန်မှာနေရီပြန်သွားတဲ့လူတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်ဒီသောရရှင်ကတော့ပေါ့မြို့နယ်ကပါတဲ့ဒီသူတို့တွေဒေတာတွေမှာဖြစ်နေတဲ့နေရက်ပြန်လာတဲ့အလုပ်သမားတွေရဲ့ကိစ္စလို့ဒီသောရရှင်ရေးပြီးတော့မေးထားပါတယ
် COVID-19 ကပ်ရောဂါကြောင့်ဆက်ယုံတွေပိတ်အလုပ်တွေပိတ်လို့ရွာကိုပြန်လာတဲ့ပြည်တွင်းပြန်တွေကိုစာတင်ကြောင်းနဲ့14ရက်နေဖို့ကြေညာပြီးနောက်တရက်ကျတော့အိမ်ပြန်နေဖို့အိမ်မှာ14ရက်အပြင်မထွက်ပါဘူးဆိုတဲ့ဝန်ခံကတိလက်မှတ်ရေးထိုးခိုင်းပါတယ်ဒီမှာပြည်တွင်းပြန်တယောက်ကို1000ကျပ်ပေးဆောင်ရတဲ့သူတွေရှိတယ်လို့2000ကျပ်ပေးရတဲ့သူတွေလည်းရှိနေပါတယ်ဒီလိုဆက်ယုံတွေပိတ်အလုပ်တွေနားလို့ပြည်တွင်းပြန်အလုပ်လက်မဲ့ဖြစ်လို့ပြန်လာရသူတွေစီကအခုလိုငွေ1000 2000စတာတွေကိုတောင်းဝန်ရှိပါသလားဗျာအထက်လူကြီးတွေသိရှိနိုင်ဖို့ပေါင်းမြုံနဲ့အုတ်ချုပ်ရည်မှုယုံနဲ့ကြောက်တိုင်ခင်အုတ်စုအုတ်ချုပ်ရည်တာဝန်ရှိသူတွေကိုသိစေချင်ပါတယ
်။ Okay ဒီသောရရှင်ပြောတာကတော့ပြန်လာတဲ့လူတွေကိုဘာဖြစ်လို့ငွေ1000 2000ဒါတွေတောင်းနေရတာပါလေတဲ့တောင်းခွင့်ရောတကယ်ရှိပါရဲ့လားတဲ့မျိုးနယ်ကသက်ဆိုင်ရာတွေဒီကိစ္စကိုသိရှိပြီးတော့စုံစမ်းပေးစေချင်ပါတယ်ဆိုပြီးတော့ VOE ကတက်ဆက်ပန်ကြားလာပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသချင်းလေးတပုတ်နဲ့မေတ္တာတည်းလဲဆောင်ဆက်ပြီးတော့ဖြောပြပေးဦးမှာဖြစ်ပါတယ်နော
်။ကျမတို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မေတ္တာတည်းလဲဆောင်ကဏ္ဍမှာဒီသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
ဆက်ပြီးတော့သောရရှင်တွေကိုမေတ္တာတေးလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖျော်ဖြေပေးကြပါတယ်
။ The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတပုတ်က Facebook စာမျက်နှာတွေပေါ်မှာအတော်လေးကိုပြန့်နှံ့ရေပန်းစားနေပါတယ်နော်။ဒ through your deed the same mole poron so that the chin at Toby Bejamari. Did the ching on your domain and name it the tint of obsipiro. A good the four poiga bian surole, Facebook Samian Aboma, the unedu, lessing get a pian yard at the tint of obsipari. Did the ching of the four poia mugue, the sovongale, natown look, gown look, view the Russian in it, we miajamari. The four poiga di the tinabat de bureau, Biotara Maro. ကျွန်တော်တို့ငယ်ငယ်တွေကအရန်ကြွေခဲ့ရတဲ့တခြင်းလေးပါစိုးခွင့်ပေးတဲ့ကိုမျိုးကြောင်မြိုင်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ ဖော့ဘွဲ့တီဆိုထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရေးဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို radio.com/pari.voe.news.com/pari.voe.go/sa/ye/ja/ba/aw/no.tora/shin/ni/a/long/shwin/lan/chen/ni/ja/ba/si/shin.
ကူးစက်ပြီးထူးခြားဆန်းပြားသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။တောင်ကိုရီးယားနိုင်ငံကမူလာတန်းကျောင်းဆရာရီးတယောက်ရဲ့ဒစ္စနေကတ်တွန်းရုပ်ရှင်တွေကဇက်ကောင်အယ်လ်ဆာဖြစ်တရုတ်ဆောင်ထားတဲ့ဗီဒီယိုတစ်ခုဟာအင်တာနက်မှာလူကြိုက်များနေပါတယ်။ ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါဗျာ။တောင်ကိုရီးယားနိုင်ငံကမူလာတန်းကျောင်းဆရာကြီးတယောက်ရဲ့ Disney Cartoon Yoshin Frozen 내가 ဇက်ကောင် Elsa အဖြစ်သရုပ်ဆောင်ထားတဲ့ဗီဒီယိုတစ်ခုဟာအင်တာနက်မှာလူကြိုက်များနေပါတယ်။ တောင်ကိုရီးယားနိုင်ငံဘူဆန်မြို့ကဒေါန်ဆောင်းမူလာရန်ကျောင်းမှာဒီဗီဒီယိုကိုရိုက်ကူးခဲ့တာပါကျောင်းကြီးဖြစ်တဲ့ပတ်ဟေဂျွန်ကိုတိုင်းအယ်ဆာအဖြစ်တရုတ်ဆောင်ထားတာဖြစ်ပြီးကျောင်းမတက်ရပဲအိမ်မှာပဲနေနေရတဲ့ကျောင်းသားတွေကိုအားပေးဖို့ဖြစ်တယ်လို့သူကပြောပါတယ်ကတ်တွန်းရုပ်ရှင်ဇက်ကောင်ထဲကအတိုင်းသဘင်ရွှေရောင်နဲ့အပြာနုရောင်ဝတ်စုံပြည့်ဝတ်ဆင်ထားတဲ့ကျောင်းအုပ်ကြီးပတ်ခါလူမရှိတဲ့ကျောင်းထဲမှာဇက်ဝင်တချင်အော်ဆိုနေခဲ့တယ်လို့ဘေးကဆရာနှစ်ယောက်ကလည်းလက်လက်အမှုန့်လေးတွေကိုနှင်းအတူအဖြစ်လိုက်ဖျန်းပေးခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဧပြီလဇန်လောက်ကစပြီးလူသသောင်းကျော်မှထိန်းထားနိုင်တဲ့အတွက်အကန့်အသတ်နဲ့နိုင်ငံကိုပြန်ဖွင့်ပေးခဲ့ပါတယ်ခင်ဗျာ
။ကိုရိုနာကပ်ပြီးရောဂါကာလမှာနေနေမှာပဲဖြစ်ကြတဲ့သူတွေအတွက်အမေရိကန်ဆက်ကားဆရာမတရားဖြစ်တဲ့ဆာရာဂရန်နဲ့ဒီ ODC ရမှာအန်နာရော့စနော့ဖ်စကာတို့ပူပေါင်းပြီးတော့ New Orleans မြို့ကလမ်းမာရီပေါ်မှာလိုက်လံဖျော်ဖြေပေးနေကြပါတယ်။ Mobile Music Box တစ်ခုကိုဖန်တီးပြီးတော့စိုက်ကားနဲ့တယောထူမြို့ပတ်ဖျော်ဖြေနေကြတာပါ။ Louisiana ပြည်နယ် New Orleans မြို့ဟာပုံမှန်ဆိုရင်တော့လမ်းမာရီပေါ်မှာအတီးအမုတ်တွေဘားတွေနဲ့စီကားနေတက်လေးရှိပြီး April 22ရက်နေ့ကနေမေလ2ရက်နေ့အထိကျင်းပနေကြဖြစ်တဲ့ Just Heritage ပွဲတော်ဆိုရင်လေခီးသွွားဧည့်သည်ပေါင်းထောင်နဲ့ချီကိုဆွဲဆောင်လေးရှိတဲ့မြို့တစ်ခုဖြစ်ပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကာလမှာအသွားအလာတွေပွဲလမ်းပြင်တွေကိုကန့်သတ်ထားတဲ့အတွက်ကြောင့်မြို့ဟာတိတ်ဆိတ်နေပြီးတော့နေနေမှာနေနေရတဲ့သူတွေအတွက်အခုလို live တေးဂီတာနဲ့ဖျော်ပြတာကစိတ်အပြောင်းလဲတစ်ခုဖြစ်စေမှာပါလို့ပြောဆရာမရော့စနော့ဖ်စကာကပြောပါတယ်။ငွေကြေးတစ်စုံတစ်ရာရရှိမယ်ဆိုရင်တော့အထောက်အကူဖြစ်ပေမဲ့လို့လည်းငွေရရမရရသူတို့ကတော့ဒီအစီအစဉ်လေးကိုဆက်ပြီးတော့လုပ်သွားမယ်လို့ပြောပါတယ်ရှင်။
ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာလအတွင်းနိုင်ငံသားအလုံသမားရှားပါးသွားတဲ့အတွက်နိုင်ငံသားတွေကိုယ်တိုင်လဲရမြေတဲ့အလုပ်ဆင်းလုပ်နေရပါတယ်။ပုံမှန်ဆိုရင်တော့စိုက်ပျိုးရေးလုပ်ငန်းမှာလုပ်ကင်ရတဲ့အလုပ်တွေဟာအချိန်ကြာကြီးလုပ်ရသလိုပင်ပန်းပြီးလုခနေနေပဲရတဲ့အတွက်လည်းအင်္ဂလိပ်လူမျိုးတွေမလုပ်ကြပါဘူး။တချို့ရာသီတွေမှာဆိုရင်နိုင်ငံသားအလုံသမားရှားပါးပြီးမရနိုင်တဲ့အတွက်တချို့တီးနှံစိုက်ခင်းတွေထဲမှာအပုတ်ခံလိုက်ရတာမျိုးတွေရှိတတ်ပါတယ်။စိုက်ပျိုးမြေနဲ့စီးပွားရေးအဖွဲ့ CLA ရဲ့အချက်အလက်တွေအရဒီနှစ်ဗြိတိန်မှာစိုက်ပျိုးရေးအလုပ် 8,000 လောက်လိုအပ်နေပြီးတော့စုခူးချိန်ရောက်နေပြီဖြစ်တဲ့အတွက်လည်းအချိန်နဲ့အမျှအရေးကြီးနေတာပါကိုရိုနာဗိုင်းရပ်စ်ကြောင့်ခရီးအသွားအလာတွေကန့်သတ်ထားတဲ့အချိန်မှာနိုင်ငံသားလုံသားတွေရဖို့မလွယ်ကူပါဘူးလန်ဒန်မြို့အရှိတောင်ဘက်ကန့်ဒေတာကသီးနှံစိုက်ပျိုးသူတဦးကတော့သူ့စီမှာအလုပ်လေးလက်နေရ180အတွက်ရှောက်ထားသူ900လောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ
အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြကြတာပါ VOE မြန်မာပိုင်းတင်းလာနေနနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါမြန်မာတပ်မတော်အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာအပြစ်မဲ့အရက်သားတွေပေါ်ဥပဒေမဲ့ရရဆက်ဆက်တပ်ဖြတ်မှုတွေကိုနိုင်ငံတကာအနေနဲ့စုံစမ်းစစ်ဆေးဖို့လုံခြုံရေးကောင်စီအနေနဲ့အစည်းအဝေးဆင့်ခေါ်ပေးဖို့ War Kitchen Congress အဖွဲ့ကဧပြီလ25ရက်နေ့ကတောင်းဆိုလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကအခုဆိုရင်3သန်းနီးပါးအထိတိုးလာနေပြီးအသွားအလာကန့်သတ်မှုတွေကိုလည်းနေရာအတော်များများမှာဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။လက်ရှိအမေရိကန်မှာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း9,400ကျော်ရှိနေပြီးသေဆုံးသူပေါင်း9,400ကျော်ရှိနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့မစခင်မှာရောဂါပိုးရှိမရှိစစ်ဆေးမှုတွေကိုအ ਨੇ ဆုံးနှစ်ဆတိုးမြင့်လှုပ်ဆောင်ဖို့လိုအပ်လိမ့်မယ်လို့အမေရိကန်ထိပ်တန်းကူးစက်ရောဂါကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်စီကစနေနေ့ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကိုဓာတ်ခွဲစစ်ဆေးမှုတွေပြုလုပ်နိုင်တဲ့ COVAX 6800 ခင်မီဆက်ကြီးတစ်လုံးတက်ဆင့်ပြီးစီးတော့မှာဖြစ်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ကြေညာပါတယ်။တက်ဆင့်မှုအပိုင်း65ရာခိုင်နှုန်းပြီးစီးနေပြီဖြစ်တဲ့ COVAX 6800 ဓာတ်ခွဲဆက်ကြီးကနေဓာတ်ခွဲနမူနာပေါင်း384ခုရဲ့အဖြေကို၈နာရီတွင်းစစ်ဆေးနိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီတော့တွင် COVID-19 ကပ်ရောဂါတိုက်ဖျက်ရေးကိုအိန္ဒိယပြည်သူတွေဇွဲရှိရှိနဲ့လှုပ်ဆောင်ကြဖို့ဝန်ကြီးချုပ် Narendra Modi ကတိုက်တွန်းလိုက်ပါတယ်။ကိုမျိုးရွာပတ်ဝန်းကျင်မှာရောဂါကူးစက်မှုတွေမဖြစ်သေးတာကိုဖြစ်မလာနိုင်ဘူးလို့တွက်ဆပြီးသတိပေါ်ရမနေကြဖို့လည်းဝန်ကြီးချုပ်ကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လူ၄ဦးထက်ပိုမဆူရလို့တားမြစ်ထားတဲ့ဟောင်ကောင်မှာဈေးဝယ်စင်တာတစ်ခုတည်းလူအင်အား၃ယောက်လောက်ရှိတဲ့စင်တာပြသူတွေတနင်္ဂနွေနေ့ကတချင်းဆိုပြီးစန္ဒပြခဲ့ကြပါရဲ့ရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတင်ဆက်သွားမှာပါ။ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွှင့်အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.